Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ကနေ2025ခုနှစ် match လ12ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့ 10:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ19.25နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအခင်လေးကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုမက်ခင်လေးနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင် G7 ဆက်မှုထိပ်သီးနိုင်ငံတွေကနေဒါနိုင်ငံမှာတွေ့ဆုံမှုရှိပြီးရုရှားယူကရိန်းအပြစ်ခတ်ရစဲရေးကိုပါထက်သွင်းဆွေးနွေးဖို့ရှိနေပါတယ်အမေရိကန်ပညာရေးဝန်ကြီးဌာနကဝန်ထမ်းပေါင်း1300ကျော်ကိုဒီကနေ့အလုပ်ထုတ်လိုက်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခဆဲစခန်းကိုတွားရောက်ဖို့ရှိနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ဌာနချုပ်ဖြစ်တဲ့လိုင်ဇာမျိုးတိုက်ခိုက်ခံရတာနဲ့ပတ်သက်လို
့ဆွဆက်တရုံတလုံးကြတယ်လို့ပြောတယ်တနင်္ဂနွေပိုင်းတော့ကြမှာပါလူငယ်ရက်ကွယ်နဲ့မသိတော့မဝဲဘူးလို့ပြောတယ်ဒါတော့ဘာမှမကြောက်ဘူးအင်းနဲ့နည်းနည်းဝဲတယ်ဆိုတော့လူထိခိုက်မှုတော့မရှိပါဘူး
KI ကိုပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးပြောတာကိုကြားခဲ့ကြရတာပါဒီအကြောင်းမေးမြန်းချက်သတင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမေရိကန်ရဲ့အပြစ်ရရေးကမ်းလှမ်းချက်ကိုလက်ခံလိုက်တဲ့ယူကရိန်းကိုအမေရိကန်ဘက်ကချီကျူးလိုက်တာနောက်ပြီးတော့ကမ္ဘာတစ်လွှားမှာရှိတဲ့လေထုအရေးသွေးစောင့်ကြည့်တိုင်းတာနေတာကိုရပ်ပစ်လိုက်တဲ့အတွက်လေထုညဉ့်ဉျေးမှုတိုက်ဖြိတ်လုပ်ငန်းတွေမှာအခက်အခဲတွေရင်ဆိုင်လာရနိုင်တယ်ဆိုတာနဲ့ပြည်ရင်းဗန်လုပ်ငန်းတွေကလည်းငွေထုတ်ဆက်တွေမှာငွေသားထုတ်ယူရတာအခက်အခဲတွေကြုံနေရတယ်ဆိုတဲ့သတင်းတွေကိုကြားရဖို့ရှိနေပါတယ်ဒါအပြင်ဗုဒ္ဓဟူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစည်းအဝေးတွေဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကန်လူငယ်အစည်းအဝေးဖြစ်တဲ့ဂျန်စီနဲ့တပတ်အတွင်းအားကစားသတင်းစတဲ့အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့တူပြပြပေးပါမယ
် G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကနေဒါနိုင်ငံခွီးဘက်မှာတွေ့ဆုံမှုရှိပါတယ်ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဆွေးနွေးဖို့လည်းရှိပါတယ်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးအကူအညီနဲ့ထောက်လှမ်းရေးအချက်အလက်တွေပြန်ပေးနေတယ်လို့နိုင်ငံခေါင်းဆောင်တွေ Arivia ဂျီဒါမှာတွေ့ဆုံဆွေးနွေးပြီး G7 အဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကျင်းပဖို့ရှိတဲ့အကြောင်းခုလိုကြေညာခဲ့တာဖြစ်ပါတယ် March 17ရက်နေ့မှာအမေရိကန်နဲ့ယူကရိန်းရှင်းနိုင်ကြဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အဆိုပြုထားတဲ့ရက်30ကြာယာယီအပြစ်ခတ်ရစဲရေးကိုလက်ခံဖို့ဆင်နွှဲရှိတယ်လို့ပြောဆိုခဲ့ပါတယ်ရုရှားဘက်ကအတည်ပြုတာကိုစောင့်ဆိုင်နေပါတယ်ရုရှားစုကပြောရေးစကွင်းရှိသူဒီမီထရီပက်စကော့ဖ်ကတော့အဆိုပြုချက်နဲ့ပတ်သက်ပြီးအမေရိကန်ကတင်ပြမှာကိုစောင့်ဆိုင်းနေတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောဆိုပါရတယ်။ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကလည်းရက်30ကြာအပြစ်ခတ်ရစဲရေးအစီအစဉ်ကိုကြိုဆိုလိုက်ပြီးယူကရိန်းငြိမ်းချမ်းရေးအတွက်လမ်းကြောင်းမှန်ပေါ်ကချဉ်းကပ်နေတာဖြစ်တဲ့အကြောင်း X လူမှုကွန်ရက်မှာမတ်လ12ရက်နေ့မှာရေးသားဖော်ပြပါရယ်ဂျဒတ်အဆိုပြုချက်ကိုကြိုဆိုပြီးယူကရိန်းအမေရိကန်တို့နဲ့အတူရပ်တည်မှာဖြစ်တဲ့အကြောင်းကိုလည်းအိုလာဖ်ရှော့ကပြောပါရယ်ရုရှားကတော့ဒီသတင်းပတ်တွင်အမေရိကန်ကိုယ်စားလှယ်တွေနဲ့တွေ့ဆုံနိုင်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမက်ခရိုယူဘီဂိုကတော့ယူကရိန်းဟာစစ်ပွဲအဆုံးသတ်နိုင်ဖို့ခိုင်မာတဲ့အဆင့်တွေကိုကျော်ဖြတ်ခဲ့ပြီးပြီလို့သတင်းတောက်တွေကိုအင်ကာနေမှာပြောဆိုခဲ့ပါရယ်
အမေရိကန်ပြည်ထောင်စုပညာရေးဝန်ကြီးဌာနအနေနဲ့သူရဲ့ဝန်ထမ်း1300ကျော်ကိုအလောက်ကနေထုတ်ပယ်သွားမယ်လို့အင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်။ဒါဟာဝန်ထမ်း4100လောက်ရှိတဲ့ပညာရေးဝန်ကြီးဌာနရဲ့ထက်ဝက်နီးပါးကိုလျှော့ချမယ်အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ပညာရေးဝန်ကြီးလင်ဒါမက်ကမန်ကိုစီးနှိတ်အထက်လွှတ်တော်ကဝန်ကြီးအဖြစ်အတည်ပြုပြီးတဲ့နောက်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကလေးကဝန်ထမ်းတွေလျှော့ချမယ်ကြောင်းဌာနတွင်အတည်ပြုခဲ့ပါတယ်။ဒါအပြင်ဝါရှင်တန် DC မှာရှိတဲ့ပညာရေးဝန်ကြီးဌာနရုံးချုပ်နဲ့ဒေသအသီးသီးမှာရှိတဲ့ရုံးတွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပိတ်ထားမှာဖြစ်ပြီးတော့ကြာသာပတိနဲ့ရုံးပြန်မဖွင့်ခင်အထိရုံးအတွင်းဝင်ရောက်ခွင့်မပြုတဲ့အကြောင်းမနေ့ကဝန်ထမ်းအားလုံးကိုအကြောင်းကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ပညာရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးတည်နယ်အစိုးရတွေကပဲပညာရေးကိုတာဝန်ယူတဲ့စနစ်ကိုလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်။လက်ရှိပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကတော့ကျောင်းတွေကိုဗဟုအစိုးရအနေနဲ့ထောက်ပံ့တာကျောင်းသားချင်းတွေနဲ့Pell Grant ပညာတော်သင်စုကိစ္စတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။ဝန်ထမ်းအရေးအတွက်လျှော့ချတာပြင်နယူးယောက်၊ဘော့စတွန်၊ချီကာဂိုနဲ့ ခလီလန်မြို့ကပြည်ထောင်စုအစိုးရပညာရေးဝန်ကြီးဌာနကငှားရမ်းထားတဲ့အဆောက်အုံတွေကိုလည်းရပ်ဆိုင်းလိုက်ပါတယ်။သမ္မတထရန့်အစိုးရအနေနဲ့အစိုးရဌာနအသီးသီးကဝန်ထမ်းတွေကိုတဖြည်းဖြည်းလျှော့ချနေပြီးတော့စုကြေးငွေပေးပြီးတော့အနားယူစေတာတွေအတိတ်ခန့်စောင့်ကြည့်ဝန်ထမ်းတွေကိုပါထုတ်ပေးတာတွေကိုကနအူးလှုပ်ဆောင်နေပါတယ်။ပညာရေးဝန်ကြီးဌာနပြင်စစ်မှုရဟောင်းဌာနပင်စင်နဲ့မတန်ဆွမ်းသူများလူမှုဖူလုံရေးဌာန SSA အစိုးရဌာနတွေကထောင်နဲ့ချီတဲ့ဝန်ထမ်းတွေကိုလည်းဆက်လက်လျှော့ချသွားနိုင်မှာရှိနေပါတယ်။
အမေရိကန်ပြည်ထောင်စုကတမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မတ်လ၁၂ရက်နေ့ကစလို့၂၅ရာခိုင်နှုန်းအကွန်တိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့အပေါ်အစောပိုင်းကကင်းလွန်ခွင့်ပေးထားတဲ့အစီအစဉ်တွေကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊အော်စတြေးလျ၊ဘရာဇီး၊ဗြိတိန်၊ကနေဒါ၊ဂျပန်၊မက္ဆီကို၊တောင်ကိုရီးယားနဲ့ဥရောပတမကတို့အပေါ်အကွန်တိုးကောက်တာပါ။တမနီသွင်းကုန်တွေတိတိတသားတိုးလာတာကြောင့်အကွန်တိုးကောက်ဖို့လိုအပ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။ဥရောပသမ္မတကလည်းလက်တုံ့ပြန်တဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီကနေ့ပဲကျင်းပပါတယ်။ညနိုင်းဆွေးနွေးဖို့အသင့်ရှိသလိုပထဝီနိုင်ငံရေးနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတဲ့ကမ္ဘာကြီးမှာကုန်သွယ်ခွင့်တွေကြောင့်စီးပွားရေးအကြမ်းအထက်ဆက်ရောက်မှာကိုမလိုလားဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌအစလာဗန်ဒါလီယွန်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကလည်းအမေရိကန်ရဲ့လုပ်ရဟာလုံးဝမမျှတဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအပြန်အလှန်ကုန်သွယ်ခွင့်တိုးကောက်ဖို့ပြောဆိုတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့တတိယမတ်အတွင်းကကနေဒါနဲ့လည်းကုန်သွယ်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့ပါတယ်။ကနေဒါတမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်သမ္မတထရန့်က50ရာငုံအခွန်တိုးကောက်မယ်ဆိုပြီးချင်းချောက်ပြောဆိုအပြီးမှာနှစ်ဖက်ညှိနှိုင်းမှုတွေကြောင့်ကနေဒါကလျက်စင်မီခွန်25ရာခိုင်နှုန်းအခွန်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့လာပြီးအမေရိကန်ကလည်းအလားတူ50ရာခိုင်နှုန်းကိုဆိုင်းငံ့ထားလိုက်ပါတယ်
။ရုရှားဘက်ကပစ်လိုက်တဲ့မစ်ဆိုင်းဒုံးကျည်တစ်ခုဒီကနေ့ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာကိုထိမှန်ပြီးစိတ်ကမ်းမှာအလုလုနေတဲ့စီးရီးယားနိုင်ငံသား4ယောက်သေဆုံးသွားတယ်လို့တခြားသူတွေအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားမစ်ဆိုင်းဟာအယ်ဂျီးရီးယားကိုတင်ပို့မဲ့ဂျုံစေးတွေအပြည့်တင်လာတဲ့ကုန်သင်းမောင်းကိုထိမှန်ခဲ့တယ်လို့ယူကရိန်းပြန်လည်တိဆောက်ရေးဒုဝန်ကြီးက Telegram မှာရေးခဲ့ပါတယ်။ရုရှားဟာကမ္ဘာစားနပ်ရိက္ခာဖူလုံရေးအတွက်အရေးပါတဲ့စိတ်ကမ်းတွေအပါအဝင်ယူကရိန်းရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးတိုက်ခိုက်နေတယ်လို့လည်းသူကပြောပါတယ်။နောက်ထပ်ရုရှားဘက်ကပစ်ခတ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ကတော့ယူကရိန်းသမ္မတ Volodymyr Zelensky ရဲ့မွေးရက်ဒေသကခရီဗီရီမြို့ကိုထိမှန်ခဲ့ပါတယ်လူတူတေဆုံးပြီးတော့6ယောက်ထိခိုက်ဒဏ်ရာရတယ်လို့ဒေသခံအုပ်ချုပ်ရေးမှူးကပြောပါတယ်အစိုးရအဆောက်အုံတွေစာတင်ကြောင်းတွေနဲ့စေယုံကားတွေကိုလည်းရုရှားဘက်ကအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ရှင
်ပြည်အမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.25kHz 1953 9.25kHz 1783 9.63kHz 9.63တို့အပြင်စနေတနင်္ဂနွေမှာ line လက်မီတာ 190kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးနေ့ညဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရာစာဘင်္ဂလားဒေ့ချ်ယာယီအစိုးရအတံပေးမိုဟာမက်ဂျင်နိုနဲ့အတူမတ်လ14ရက်နေ့တောက်ကြနေမှာခေါ့စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်တဲ့အကြောင်းမိုဟာမက်ဂျင်နိုရဲ့လက်ထောက်ပြောခွင့်ရအဘူကလမ်အဇစ်မဂျန်ကပြောဆိုပါတယ်အတွင်းရေးမှူးချုပ်ဂူတာရာစာမွတ်စလင်ရဲ့ရမန်ဥပုလ္လအတွင်းနေရာစွန်ကွာထွက်ပြေးရသူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရသူတွေရှိတဲ့ဒုက္ခသည်စခန်းကိုဆက်စုနေတဲ့ချီပီနှစ်ဆင်သွားရောက်လေရှိရမှာမနက်ပြန်မလ13ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကိုအတွင်းမှုချုပ်ရောက်ရှိမှာဖြစ်ပါတယ်။မတ်လ13ရက်နေ့ကနေ16ရက်နေ့အထိ3ရက်ကြာမဲ့ခီးစဉ်အတွင်းမှုချုပ်ဂူတာရက်ကဘင်္ဂလားဒေ့ရှ်မှာရှိကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထံသွားရောက်မယ်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူချရက်ကလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့သတင်းစာရှင်းလင်းပွဲမှာကတည်းကပြောဆိုထားပြီးဖြစ်ပါတယ်။နိုင်ငံတကာရဲ့အကူအညီတွေဖြတ်တောက်မှုကြောင့်ကောက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းကလေးငယ်တွေရဲ့အဟာရချွတ်တက်မှုအပါအဝင်စာနာမှုဘေးဒုက္ခကပ်ပေးခြင်းနဲ့ရင်ဆိုင်ရာဂိမ်းရှိနေတယ်လို့ကုလသမဂ္ဂကလေးမြတ်ရံမုံငွေအဖွဲ့ UNICEF ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Runner Flowers ကမနေ့ကမတ်လ17ရက်နေ့ကပဲဂျနီဗာမြို့တော်မှာသတင်းတောက်တွေကိုပြကြပြီးအခုလိုရက်ပိုင်းအတွင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ဒုက္ခသည်စခန်းတွေကိုတွားရောက်တာဖြစ်ပါတယ်
Rohingya dukha de tene chi shini de Bangladesh nangan kopsa baza dukha de sakama Kalingeri ja ahara chute muha sozo chinigo yang nibido Nauta nanganaka akunyuri teta kayame soyin Ludajin sana musaya beduka soji yin sayana in a jang Kulatamaga kalimia yambongi ipwe UNICEF ka digni betri pilai pare
In February this year, admissions for severe acute malnutrition surged by over 27%. Compared to the same month last year.
Bigger February laga, Gobsa Bazama, Klingeri Jabin, Hara Chute Mujang, Seyung Diare Chiniha, Natana Seligune February laga ne sign, Nasakone Yaga nojo do lavare, etangane alkaling etonsa shiajo, Nizin Yibo, Sekuta Kanyavare, so we being Ladish Nangan Saya, UNICEF goes lega Geneva Madigni Bioso Daraba, Degelu, Nanganaga Akuni Tamiya Usuin, Kudabu Lua, the Klingeri Rega. တကွက်ကိုပဲစောင့်ရှောက်နိုင်မှာဖြစ်ပြီးတော့ကလင်းငယ်9000လောက်အတွက်စိုးရင်ရတယ်လို့လည်းသူကသတိပေးပါတယ်ဒုက္ခသည်တွေအတွက်စာနယ်ဇင်းအချို့ကြပေးနေတဲ့အခြေအနေတွေကလည်းတိတ်ကိုစိုးရင်ရတဲ့အနေထားရောက်နေပြီးတော့အရေးပေါ်အကူအညီထက်မြောက်ဘူးဆိုရင်အချို့ကြပေးဝေးတဲ့ပမာဏကိုတကွက်အောက်ထက်လျှော့ရမယ်အကြောင်း WFP စာနယ်ဇင်းအစီအစဉ်ကလည်းသတိပေးထားတာကိုယူနီဆက်ကိုယ်စားလှယ်ကပြောဆိုသွားပါတယ်စခန်းမှာဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အဟာရပြည့်မီအောင်ထောက်ပံ့နိုင်တဲ့အခြေအနေမရှိကြောင်းနဲ့ကိုဝန်ဆောင်အမျိုးသမီးတွေမွေးကင်းစာကလေးငယ်တွေအတွက်အထူးစိုးရိမ်ရတယ်လို့လည်းသူကပြောပါတယ်အမေရိကန်ပြည်သူကနိုင်ငံတကာအကူအညီတွေကိုဖြတ်တောက်ရာကနေရိုဟင်ဂျာတွေအပါအဝင်ကမ္ဘာတစ်လွှာစာနာမှုဆိုင်
တဲ့အိမ်နီးချင်းနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေဧပြီလ၁ရက်နေ့ကနေမေလ15ဧပြီလ၁ရက်နေ့ကနေမေလ15နေ့အကြာတကြံကာလအတွင်းကိုသက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့်ဗီဇာတုံး re-entry permit ထုစရာမလိုဘူးလို့အလုပ်သမားဝန်ကြီးဌာနကမနေ့က March လ17ရက်နေ့မှာကြေညာပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံဤသူတကြံနဲ့နှစ်သက်ကူရေကစားပွဲဆုံးကရန်ကိုပြီးခဲ့တဲ့ April 13ရက်နေ့ကနေ15ရက်နေ့အထိကျင်းပလေရှိပါတယ်။တကြံပွဲတော်ကာလအတွင်းရှေ့ပြောင်းအလုပ်သမားတွေခရီးသွားလာရေးအဆင်ပြေအောင်ကုန်ကြစရိတ်တက်စားစီလိုတဲ့ရည်ရွယ်ချက်နဲ့အခုလို re-entry permit ကိုကင်းလွတ်ခွင့်ပြုတာလို့အလုပ်သမားဝန်ကြီးဌာနဝင်ကြီးဖပစ်ရစ်ချ်ကန်ရစ်ချ်ပီကန်ကပြောဆိုပါတယ်ရွှေပြောင်းအလုပ်သမားတွေကထိုင်းနိုင်ငံစီးပွားရေးအတွက်အရေးပါကြောင်းနဲ့အခုလိုကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်အလုပ်သမားတွေစိတ်ချမ်းသာနဲ့လုပ်ငန်းခွင်ကိုပြန်လည်ဝင်လာခွင့်ရှိမှဖြစ်တဲ့အကြောင်းကိုလည်းဝင်ကြီးကပြောဆိုခဲ့ပါတယ
်ပါကစ္စတန်နိုင်ငံဘလူးချစ်စတန်ပြည်နယ်အတွင်းယထာအကြမ်းဖက်တိုက်ခိုက်ခံရမှုမှာခရီးသည်190ဦးကိုကယ်တင်နိုင်ခဲ့ပြီးတော့အကြမ်းဖက်တိုက်ခိုက်သူ30ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကဒီကနေ့ပဲထုတ်ပေါ်ပြောဆိုခဲ့ပါတယ်တိုက်ခိုက်ခံရတဲ့ယထာဟာတောင်ပေါ်ကိုဖျက်ဖောက်ထားတဲ့လှိုင်းကောင်းအတွင်းပြီးခဲ့တဲ့အင်္ဂါနေ့မွန်းလွဲပိုင်းအထိပိတ်မိနေစေဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ယထာမောင်းသူသေဆုံးပြီးတော့ဒဏ်ရာရသူတွေက38ဦးကိုတော့ဆေးရုံတင်ကုသပေးထားပါတယ်ခီးတဲ့တချို့ကတော့ပိတ်မိနေစေပဲဖြစ်ပါတယ်ဘလူးချစ်စတန်လွတ်မြောက်ရေးတပ်ဖွဲ့ BLA ကတော့သူတို့တိုက်ခိုက်တာဖြစ်တယ်လို့ထုတ်ဖော်ကြေညာထားပြီးတော့ဒဇာကန်200လောက်ဖမ်းဆီးထားတယ်လို့လည်းပြောပါတယ်ဖမ်းဆီးထားသူတွေဟာပါကစ္စတန်လုံခြုံရေးနဲ့ထောက်လန်းရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်း BLA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အသေးကံဘုံခွဲသမားတွေကတရားခံတွေကိုဖမ်းဆီးထားပြီးအသက်အန္တရာယ်ကိုချင်းချောက်နေတယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကလည်းပြောပါရရှင်ဟုတ်ကဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုကိုစုံမိုးကျော်နဲ့တူပြပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးအမေရိကန်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်နဲ့ပတ်သက်တဲ့သတင်းနဲ့စတင်ပါမယ်ရုရှားနဲ့စစ်ပွဲရဆိုင်ရေးအတွက်ရှေ့ကိုခြေလှမ်းတလှမ်းတိုးလိုက်တဲ့လုပ်ရအဖြစ်အပြစ်ရဲ့ကမ်းလှမ်းချက်ကိုလက်ခံတဲ့ယူကရိန်းကိုအမေရိကန်ကချီးကျူးလိုက်ပါတယ်နောက်တစ်ဆင့်မှာတော့အမေရိကန်ရဲ့အဆိုပြချက်ကိုရုရှားအနေနဲ့စဉ်းစားမယ်လို့လည်းမျှော်လင့်ရပါတယ် VOA သတင်းတောက် Veronica Betterer Iglesias သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါမယ်
ရုရှားယူကရိန်းစစ်ပွဲကိုရက်30ရက်ဆိုင်ဖို့အမေရိကန်ကိုယ်စားလှယ်တွေအဆိုပြုတာကိုယူကရိန်းညှိနှိုင်းရေးအဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဆော်ရီအာရေဗီယာနိုင်ငံမှာလက်ခံခဲ့ပါတယ
်ကျွန်တော်တို့ကမ်းလှမ်းချက်ကိုယူကရိန်းကလက်ခံပါတယ်အပြစ်ရရေးလို့ဖို့နဲ့ယူကရိန်းရဲ့အကျိုးလုံခြုံရေးနဲ့နိုင်ငံတစ်ခုအနေနဲ့ကြီးပွားထိုးတက်နိုင်ဖို့အတွက်ရေရှည်တည်တတ်နိုင်တဲ့နည်းလမ်းနဲ့အခုဖြစ်နေတဲ့ပြည်ပခောက်ကိုညှိနှိုင်းဖြည့်ဆင်းတာဒီချက်ချင်းလုပ်ဖို့ဖြစ်ပါတယ
်ငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့အပေါင်းလက္ခဏာဆောင်တဲ့ပထမဦးဆုံးခြေလှမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းအတိအမှတ်ပြုခဲ့တယ်လို့ American အမျိုးသားလုံခြုံရေးအကြံပေး Mike Walls ကအခုလိုပြောပါတယ
် The president has decided
သမ္မတကအကူအညီတွေဆိုင်းငံ့ထားတာကိုပယ်ဖျက်လိုက်ပြီး Ukraine အတွက်လုံခြုံရေးအကူအညီတွေကိုလည်းဆက်ပေးမှာပါဒါကအခုချက်ချင်းအသက်ဝင်မှာပ
ါအပြည့်ရရေးအဆိုပြုချက်ကိုလက်ခံပြီးတဲ့နောက် Ukraine ကိုယ်စားလှယ်အဖွဲ့ကငြိမ်းချမ်းရေးအတွက်ကတိပြုထားတာကိုအခုလိုထပ်ပြောပါတယ
် For the people in the world
ဒီကွာလုံးကလူတွေကိုသိစေချင်တာက Ukraine အနေနဲ့ဒီစစ်ပွဲကိုစတာမဟုတ်ဘူးဆိုတာပါဒါပေမဲ့ Ukraine အနေနဲ့တရားမျှတတဲ့ထောက်ရငြိမ်းချမ်းရေးအတွက်အစဉ်သင့်ပါပဲ
For just the lasting peace
အင်္ဂါနေ့အစောပိုင်းမှာတော့ရုရှားဒေသတော်တော်များများကို Ukraine က drone အမြောက်အများနဲ့တိုက်ခိုက်ခဲ့ပါတယ်အခုလိုတိုက်ခိုက်မှုဟာအနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထိခိုက်နိုင်တယ်လို့ရုရှားသမ္မတရုံးပြောခွင့်ရ Dmitry Peskov ကအခုလိုပြောပါတယ
်အခုလက်ရှိမှာတော့ညှိနှိုင်းမှုတွေမရှိသေးတာကြောင့်အနောက်ရှက်ဖြစ်စရာလည်းမရှိပါဘူးဒါပေမဲ့လည်းအခုလိုပေါ်ပေါက်လာတဲ့ကိစ္စတွေကြောင့်သတိသာသာထိခိုက်နေပါတယ်
အခုလိုမြေပြင်အခြေအနေတွေတင်းမာနေပေမဲ့လည်းအမေရိကန်ကတော့နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကိုလည်းအပြစ်ရရေးအဆိုပြုတာတွေဆက်လုပ်သွားမှာဖြစ်ပြီးအဲဒီကနေရေရှည်ခံတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ဆွေးနွေးပွဲတွေဖြစ်လာနိုင်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
အမေရိကန်ရဲ့အပြစ်ရရေးကမ်းလှမ်းချက်ကိုလက်ခံခဲ့တဲ့ယူကရိန်းအကြောင်းကြားခဲ့ကြတာဖြစ်ပါတယ်အခုတော့ကမ္ဘာလေထုငြိမ်းချမ်းမှုနဲ့ပတ်သက်တဲ့သတင်းကိုပြောပြခြင်းပါတယ်2024ခုနှစ်မှာ WHO ကသတ်မှတ်ထားတဲ့လေရုအရေးအသွေးစံချိန်စံညွှန်းကိုပြည့်မီတဲ့နိုင်ငံဟာ9နိုင်ငံပဲရှိနေပါတယ်။အခုအမေရိကန်ကကမ္ဘာတစ်လွှားလေရုအရေးအသွေးစောင့်ကြည့်တိုင်းတာနေတာကိုရပ်ပစ်လိုက်တဲ့အတွက်လေရုညဉ့်ညမ်းမှုတိုက်ဖျက်ရေးလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်လာရနိုင်တယ်လို့သုတေသနပညာရှင်တွေကသတိပေးနေကြပါတယ်။ Reuters သတင်းပေါ်အခြေခံပြီးတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်။
လေဒူအရေးသွေးအဆိုးဆုံးခံစားရတဲ့နိုင်ငံတွေထဲမှာချက်မင်္ဂလာဒေ့ရှ်ပါကစ္စတန်ကင်ဂိုနဲ့အိန္ဒိယနိုင်ငံတွေပါဝင်ပါတယ်ဒီထဲမှာကမ္ဘာပေါ်ကလူ့ရေထူထပ်ဆုံးမြို့ကြီး6မြို့တွေကဂျန်နီဟက်မြို့အပါအဝင်အိန္ဒိယနိုင်ငံတွေကမြို့6မြို့ဟာလေဒူညဉ့်ညမ်းမှုအဆိုးဆုံးဆင်းရဲဝင်ပါတယ် WHO ရဲ့လေဒူအရေးသွေးစံသတ်မှတ်ချက်ကို2024မှာနိုင်ငံပေါင်း9နိုင်ငံမှာပဲပြည့်မီတာတွေ့ရတယ်လို့ဆွစ်ဇာလန်ခြေစိုက်လေဒူအရေးသွေးဆိုင်ရာနည်းပညာကုမ္ပဏီIQA က March 17ရက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။လေရုညဉ့်ညမ်းမှုမရှိတဲ့နိုင်ငံတွေကတော့ Australia, New Zealand, Bahama, Barbados, Grenada, Estonia နဲ့ Iceland တို့ဖြစ်ပြီးကမ္ဘာမှာမြို့ကြီးအလုံးရဲ့18ရာခိုင်နှုန်းပဲဆန်သတ်မှတ်နှုန်းပြည့်မိပါတယ်။လေရုညဉ့်ညမ်းမှုအဆင့်ကအဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းကဗျန်နီဟက်မြို့ဟာမြို့သေးပေမဲ့ဆက်မှုလုပ်ငန်းအများပြားနဲ့လူကြီးတိတ်ထူထပ်ပြီးလေလူညဉ့်ညမ်းမှုနံပါတ်1ပါမြို့ကန်တဦးဖြစ်တဲ့ရန်ဂျန်ကတော့
ပူရာ इतना पोल्यूशन है सुबह अगर हो जाए तो खासी सर्दी सा पकड़ लेता है
လေလူကတိတ်ညဉ့်ညမ်းပါတယ်မနေ့ပိုင်းမှာလေလူအရှိသေးတိတ်ညံ့လာရင်ကျွန်တော်တို့ချောင်းဆိုးတယ်အေးမိတယ်မိခိုးငွေတွေဖမုံတွေပြည့်နေတာပဲဒါကိုအစိုးရကဂျူးတဆိုင်နဲ့ဖြည့်ရှင်းပေးဖို့ကောင်းပါတယ်ဒီတိုင်းသာဆက်နေသွားရင်ကလေးတွေရောလူကြီးတွေပါတက်ရမရွေးပြဿနာတွေခြုံရဖို့ရှိပါတယ
်။ဗျန်နီဟက်မြို့လိုပဲအလားတူလေရုညဉ့်ညမ်းမှုကျုံနေရတဲ့အိန္ဒိယမြို့တော်နယူဒေလီကကျောင်းသားဒါရုပတေးကလည်းအသက်ရှူရတာတောင်ခက်နေတယ်လို့ပြောပါတယ
်။ smog ki puri chadar dhaki rehti thi pure shahar ke upar
တမျိုးလုံးကိုမိခိုးတွေဖုံးတာတော့အသက်ရှူရတာတိတ်ခက်တယ်လို့လေကြောင်းတွေလည်းနားနေပါပြီ။ရင်ကျက်ရောဂါအခံရှိသူတွေဆိုရင်အခြေအနေတော်ဆိုးပါတယ်။ဒီလိုလေတုညဉ့်ညမ်းတာကအကြောင်းရင်းတွေအများကြီးစုပြီးမှဖြစ်လာတာပါအစိုးရကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုပေမဲ့အခုအချိန်ထိတော့ဘာမှတိုးတက်လာတာမတွေ့ရသေးပါဘူ
းဖွံ့ဖြိုးဆဲနိုင်ငံအများပြားမှာသူတို့ရဲ့နိုင်ငံရဲ့လေတုအရေးသွေးအတွက်နိုင်ငံတွင်းအမေရိကန်တန်ရုံးတွေမှာရှိတဲ့မိခိုးမျိုးပြန့်နှံ့မှုအဆင့် smoke level stainter ဇက်တွေပေါ်မိခိုးနေရတာဖြစ်ပါတယ်ဒါပေမဲ့မကြသေးခင်ကပဲအမေရိကန်မှာ budget ချထားမှုကန့်သက်တာတွေကနေအစိုးရရဲ့now.gov လေရုအရေးသွေးစောင့်ကြည့်ဌာနကနှစ်ပေါင်း18နှစ်ကျော်တိုင်းတောင်မှုတွေကိုရပ်ဆိုင်းခဲ့ပါတယ်။နိုင်ငံတချို့မှာစောင့်ကြည့်စစ်ဆေးတဲ့ဌာနတွေရှိပေမဲ့ချက်တပါဝင်အာဖရိကဒေသဟာဒီတိုင်းတောင်မှုတွေကိုမှီခိုနေရတာကြောင့်ထိခိုက်မှုကြီးမာတယ်လို့ IQA လေရုအရေးသွေးဆိုင်ရာမန်နေဂျာကပြောပါတယ်။ဒီဒေသဟာဆာဟာရတဲကန်နာရဖုံဖုံတွေရဲ့အနေအဖြင့်ကောက်နှံတွေမီးလောင်ကျွမ်းမှုကြောင့်မနစ်ကလေရုအရေးသွေးဟာတမီတာကို62မိုက်ခရိုဂရမ်ရှိတဲ့ PM အဆင့်1.5ထိရောက်ခဲ့ပါတယ်။ WHO ရဲ့စံသတ်မှတ်ချက်ကတမီတာကို5မိုက်ခရိုဂရမ်ပဲရှိပါတယ်။အိန္ဒိယနိုင်ငံဗျန်နီဟက်မြို့မှာတော့တမီတာကို128မိုက်ခရိုဂရမ်နဲ့အဆိုးဆုံးပါ။ရှီကာဂိုတက္ကသိုလ် EPIC စွမ်းအင်မူဝါဒဆိုင်ရာဌာနအကြီးအကဲကတော့အမေရိကန်ရဲ့လေထုညဉ့်ညမ်းမှုတိုင်းတာရဲ့အချက်လက်တွေပေါ်မှီခိုးနေရတဲ့နိုင်ငံပေါင်းကအနည်းဆုံး34နိုင်ငံရှိတယ်လို့ပြောပါတယ်။ ဒါအပြင်အမေရိကန်နိုင်ငံရဲ့ဌာနရဲ့ကမ္ဘာမြို့ကြီးတွေမှာထားရှိတဲ့လေထုအရေးသွေးစောင့်ကြည့်တိုင်တန်မှုဟာအဲ့ဒီနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တန်တမန်တွေရဲ့ကျန်းမာရေးအတွက်ပါအကျိုးရှိနေတာဖြစ်ပြီးဒီတိုင်တန်မှုကိုဆက်ပြီးမလုပ်ဘူးဆိုရင်ကမ္ဘာတစ်လွှားလေထုအရေးသွေးကောင်းလာဖို့ကြိုးစားမှုကိုထိခိုက်စေမယ်လို့လည်းပြောပါတယ်
တလွားလေရုအေးသွေးစောင့်ကြည့်နေတာတွေကိုရက်ပစ်လိုက်တဲ့အတွက်လေရုညဉ့်ဉန်းမှုတိုက်ဖြတ်ရေးလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်လာရတဲ့အကြောင်းဒေါခင်မျိုးသက်ပြောတာကိုကြားခဲ့ကြရတာပါအခုတော့ကချင်ဌာနချုပ်လိုင်စာမျိုးကိုတိုက်ခိုက်ခံရတဲ့တရင်ကိုပြပြခြင်းပါတယ်ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဌာနချုပ်လိုင်စာမျိုးအနီးစစ်ကောင်စီကဒီကနေ့အစောပိုင်းမှာဒရုန်းနဲ့တိုက်ခိုက်ခဲ့ကြောင်း KIU အဖွဲ့ပြန်ကြားရေးတာဝန်ခံကပြောလိုက်ပါတယ်လူနေရပ်ကွက်တွေအနီးတိုက်ခိုက်ခံရမှုမှာတေကြီထိခိုက်တာတော့မရှိဘူးလို့လည်းပြောပါတယ်ကချင်ပြည်နယ်ကစစ်ရေးတင်းမာနေတဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကတင်ပြထားပါတယ
်ဒီအပိုင်းတွင်ကချင်ပြည်နယ်ဒုတိယမြို့တော်ဗမော်မြို့မှာတိုက်ပွဲတွေပုံမှုပြင်းထန်လာချိန်မှာပဲစစ်ကောင်စီဘက်က KIU ဌာနချုပ်ရှိရာလိုင်စာမျိုးအနီးကိုအသေးခံဒရုန်းသုံးပြီးထပ်မံတိုက်ခိုက်လာတာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာမနက်ပိုင်းတနာရီခွဲချိန်လောက်မှာဖြစ်ခဲ့ပြီးတော့လူထိခိုက်တော့မကြားရကြောင်း KIU ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက view ကိုပြောပါတယ်
ဆော့ဆက်ဒရုန်းတလုံးကျတယ်လို့ပြောတယ်တနင်္ဂနွေတော့ကျမှာပါလူနေရက်ွယ်နဲ့မတည့်တော့မဝဲဘူးလို့ပြောတယ်အဲ့တော့ဘာမှမကြောက်ဘူးအင်းနဲ့နင်းနေဝဲတယ်ဆိုတော့လူထိခိုက်မှုတော့မရှိပါဘူ
းစစ်ကောင်စီတပ်ဖက်ကလိုင်စာကိုအသေးခံဒရုန်းသုံးပြီးတော့တိုက်ခိုက်တာဟာအခုတစ်ချိန်နဲ့ပါဆိုရင်ဒီနှစ်အတွင်းမှာ3ချိန်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့ကတစ်ချိန်ဖေဖော်ဝါရီ26ရက်နေ့မှာဒုတိယအချိန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒရုန်းကိုအဆုံးရှုံးခံပြီးတော့ဝင်ရောက်တိုက်ခိုက်တာကိုအသေးခံဒရုန်းအဖြစ်သတ်မှတ်ပြောဆိုတော့ပါဒေတာတွင်သတင်းမီဒီယာတွေမှာတော့ဒီလ၈ရက်နေ့ကစပြီးတော့ဗမော်မြို့မှာတိုက်ပွဲပြင်းထန်နေတယ်လို့၁၀ရက်နေ့မှာစစ်ကောင်စီဘက်ကဒရုန်း9ဆင်းကိုလည်းကရင်နဲ့ပူးပေါင်းတပ်တွေကပစ်ချခဲ့ကြောင်းရှေ့တန်းသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ဖော်ပြကြပါတယ်ဗမကြီးနော်ဘူးကတော့ဗမော်မြို့မှာတိုက်ပွဲဆက်လက်ပြင်းထန်နေကြောင်းပြောပေမဲ့ဒရုန်းတွေပစ်ချတာနဲ့ပတ်သက်လို့တော့အတိမပြုတ်နိုင်ကြောင်းပြောပါတယ်လက်ရှိကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးပြည်ကြလာအတွင်းမှာတော့မိုးမောက်ဗမော်မန်စီနဲ့ဖားကန့်မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာကြောင့်အရက်သားအနည်းဆုံး14ဦးသေဆုံးပြီးတော့17ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလိုင်ဇာ TV ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
KI ဌာနချုပ်လိုင်ဇာမြို့နီးကိုစစ်ကောင်စီကတိုက်ခိုက်ခဲ့တဲ့အကြောင်းကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့ပြည်တွင်းကဘန်တွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်မြန်မာနိုင်ငံဘန်လုပ်ငန်းတွေငွေထုတ်ဆက်တွေမှာမကြခင်ကစလို့ငွေသားထုတ်ယူရတာအခက်အခဲတွေကြုံနေရတယ်လို့ကိုရိုင်းသုံးဆွဲသူကပြောပါတယ်မြန်မာနိုင်ငံမှာ electronic ငွေပေးချေစနစ် MNQR ကိုတပြေးညီစနစ်ဖြစ်ဘိုးဘန်ကမကြသေးခင်ကမိတ်ဆက်ခဲ့ပြီးတဲ့နောက်ကြုံနေရတဲ့အခက်အခဲကြောင့်လုပ်ငန်းတွေမှာရိုက်ခတ်လာမှာကိုစိုးရိမ်နေကြရတာပါမြန်မာနိုင်ငံဘန်လုပ်ငန်းတွေကအခက်အခဲတွေကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါမယ
်ငွေပေးငွေချေတာမှာကုတ်တစ်ခုတည်းကိုပဲအသုံးပြုပြီးတော့ငွေချေလို့ရမယ့် MNQR စနစ်ကိုမြန်မာနိုင်ငံဘိုးဘန်ကအခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာမိတ်ဆက်ခဲ့ပါတယ်ဒီစနစ်ကိုအခုရပိုင်းထဲမှာစပြီးတော့သုံးစွဲနေပြီဖြစ်ပါတယ် KPay, ARPay, CBPay, Wait Money စတဲ့ပုံစံအမျိုးမျိုးငွေပေးချေမှုတွေဒါမှမဟုတ် Mobile Banking အမျိုးမျိုးအသုံးပြုသူတွေအားလုံးမှာဒီ MMQR ကုတ်ကိုသုံးပြီးတော့ငွေပေးချေနိုင်မှာဖြစ်ပါတယ်ဆိုလိုတာကတော့ MMQR ကုတ်ကိုပြထားတဲ့ဘယ်ဈေးဆိုင်မှာမဆိုဖုန်းထဲကနေပြီးတော့ KPay, ARPay နဲ့CBPay တွေနဲ့ငွေပေးချေနိုင်မှာဖြစ်ပါတယ်။ MMQR ကုတ်စနစ်ကိုစပြီးတော့အသုံးပြုလာတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ပဲဘဏ်နဲ့ငွေထုတ်ဆက်တွေမှာငွေစားထုတ်မရတဲ့အခြေအနေဖြစ်ပေါ်နေပါတယ်။ MMQR ကုတ်စနစ်ကြောင့်ငွေသားထုတ်ပေးတာကိုရှော့ချလိုက်တာလားဆိုတာကိုတော့ဗဟိုဘဏ်ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ဘဏ်တချို့ရဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတာတပတ်နီးပါးရှိသွားပြီလို့ဘဏ်အသုံးပြုနေသူတွေကပြောနေကြတာပါရန်ကုန်ကခီးစဲပို့ဆောင်ရေးလုပ်ကိုင်နေသူတူဦးကလည်း VOA ကိုသူ့အတွေ့အကြုံအခုလိုပြောပြပါတယ
်ချိုးဆက်တယ်ငွေမရှိဘူးအားလုံးရှိတယ်မရရတော့ဘူးဆိုရယ်မရဆိုတော့မင်းများလိုက်စားဘူးဘူးဘူးဘူးဒီခီးသွားပြီးမနေကြမယ်လို့ညောင်းကြမယ်လို့တပတ်ကသူကဘာဒီအကြည့်ပြီးသူအဘန်ကတူတော့ပါလို့ဒါအားသွားထုတ်လိုက်ထုတ်တော့အဲ့မှာရမ်းမှချိုးဆက်တယ်လက်မခံအားချက်ရငွေကုန်သွားပြီပဲပြောနေအရင်ကတော့ဆက်သေးပြီးထုတ်လို့ရတယ်။ပြည်ပမဟုတ်ဘူးဆိုလို့ရှိရင်တနေ့နေ့အားတိတ်မလွယ်တော့ကျွန်တော်တို့ရှိရဘူးကျွန်တော်ခီးသေးတယ်ဒီမှာအိုက်တက်ကနာလေးပဲရှိသေးတယ်။ရှိပြီးဗန်နဲ့ဒီကနေအကုန်လုံးဒီကနေဗန်တော်တော်များများဒီကအိပြန်ဆက်ပြီးတော့တော်တော်များများဒီကနေလူကိုယ်ကတွားထုတ်ဝင်တက်စီနေတာဘိုးကင်တင်ကိုပြင်းပြင်းရနေမှလာအောင်ကမ်းမြောက
်။မ မန္တလေးမှာလည်းအလားတူအဲ့ဒီအခြေအနေတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ငွေသားရဖို့အတွက်ရက်ွက်ထဲကဈေးဆိုင်နေမှာကေပေးနဲ့သွားထုတ်မယ်ဆိုရင်ကျက်တသိန်းကိုဝန်ဆောင်က2000ကျော်လောက်ပေးရတယ်လို့လည်းတချို့ကပြောပါတယ်။ဘဏ်ဒီမှာငွေသားထုတ်မရတဲ့ပြဿနာကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအကြိမ်ကြိမ်ဖြစ်ခဲ့တာပါ။ဒါကြောင့်မို့လို့ဘဏ်တွေကိုမယုံကြည်တော့ဘဲနဲ့ငွေသားကိုပြည်သူတွေကြားထဲမှာပဲလှည့်ပတ်သုံးနေကြတာပါ။ဒါပေမဲ့လိုအပ်ရင်ဘဏ်ဒီမှာငွေထုတ်ငွေသွင်းကိစ္စတွေကရှိနေသေးတဲ့အတွက်ငွေသားထုတ်ပေးတာကိုလုံလောက်အောင်မဖန်တီးပေးနိုင်ဘူးဆိုရင်စီးပွားရေးလည်းလဲပတ်နိုင်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တဦးကပြောပါတယ်မြန်မာနိုင်ငံကပုံမှန်လဲပတ်နေတဲ့ငွေကြေးစနစ်ရှိနေတယ်ဆိုရင်တော့ဒီလိုငွေသားမဲ့ပေးချေစနစ်မျိုးကိုလုပ်တာကပြဿနာမရှိပါဘူးလို့ VOA ကိုအခုလိုပြောပြပါတယ်
ဟိုပမာဏငံဘုံယူရဲကိုထားပါတော့ဘုံယူရဲဆိုနေမှာပုံမှန်တိုက်ရှိပါရင်ဒီလက်ပတ်တုံးစေပုံမှာပုံမှန်ချင်းနေစမှာဟုတ်တယ်ဒါပေမဲ့ဘုရားကအများကြီးဒုက္ခရောက်ကြတယ်ဘာနေနေလေးပြဿနာလေးအများကြီးဖြစ်နေတယ်အဲလူတို့ကအယုံကြီးနေတယ်တခါကုန်နေငွေနေနော်ဝန်ဆောင်မှုနေလက်ပတ်ရတယ်ပုံမှန်ချင်းနေမဟုတ်ဘူးလေခက်ခဲအများကြီးလက်ပတ်ရတာဟုတ်ပြီးတော့ဘာနေပြစ်ထားတယ်နေနေရှိတယ်လေအဲ့ဒါဒီမှာဆိုရင်ငွေသားလေးတွေပြည့်ချီရပါမယ်ဒီအရာဘူတက်ကြီးငွေလက်ပတ်ဆုံးဆွဲတာကိုသွားကြည့်ခိုင်းရင်ခဲဒီစီပါရည်ဖြစ်ပါမယ်ဥမာဆိုတော့ကွယ်ဟိုအင်းကြီးကပုံမှန်မလေးဘူးမလေးတဲ့အချိန်မှာဥမာအဲ့ဒါလောင်စာကြီးချက်ပြေးလိုက်တယ်အဲ့ဒီလောင်စာကြီးကဘလောင်ကျွန်းနိုင်ရောပဲနေနော်ဟိုမိငိုးတွေထွက်လာတာတို့ပလတ်ကြီးစီရိုက်သွားတာတို့အဲ့ဒီသဘောတရားမျိုးဖြစ်သွားမယ
် QR code ငွေပေးချေတဲ့စနစ်အတွက်ဘဟုဘန်ကနေပုဂ္ဂလိကကုမ္ပဏီ၃ခုနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားပါတယ်။ပထမတစ်ခုကတော့ online ငွေလိမ်လည်မှုကိုကင်တွဲဖြည့်ရှင်းပေးတဲ့ BPC ကုမ္ပဏီဖြစ်ပါတယ်။သူက ATM ဆက်တွေ electronic ကုန်သွယ်မှုတွေငွေကြေးလွှဲပြောင်းမှုတွေအတွက်နည်းပညာထောက်ပံ့ပေးတဲ့ဆွစ်ဇာလန်အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။နောက်တစ်ခုကတော့ PayPlus ဆိုတဲ့ဖြည့်ရင်းကုမ္ပဏီဖြစ်ပါတယ်။သူကတော့ဘဟုဘန်အပြင် MasterCard နဲ့BPC တို့နဲ့လည်းအကျိုးတူပူးပေါင်းနေဆိုပြီးကုမ္ပဏီရဲ့လုပ်ငန်းတွေအကြောင်းရေးထားတဲ့အထက်မှာပါပါတယ်လူနဲ့လူချင်းငွေပေးချေတာလူနဲ့အစိုးရဌာနဆိုင်ရာငွေပေးချေတာဒီလိုကိစ္စတွေကိုမှတ်ပုံတင်ထားတဲ့ Phone Syncet ကအချက်လက်တွေကိုသုံးပြီးတော့ငွေလွှဲပြောင်းပေးတဲ့စနစ်ကိုဝန်ဆောင်မှုပေးတဲ့ကုမ္ပဏီဖြစ်ပါတယ်နောက်ဆုံးကုမ္ပဏီကတော့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ Admin Capital Partner ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်သူကတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံတဲ့သူတွေကိုငွေကြေးဆိုင်ရာလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးဝန်ဆောင်မှုပေးတာယင်းနှိမ့်မြုံနံမှုအတွက်အကြံဉာဏ်ပေးတာတွေကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်ရှင်
။ပြည်တွင်းပံတွေမှာငွေထုတ်ယူဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုကြားခဲ့ကြရတာပါ။တော်တာရှင်တွေအနေနဲ့ VOA American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒီညအတွက်တော့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
View American အတန်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio အစီအစဉ်တွေမှာဆိုရင်မနက်6:00ကနေ9:00အထိထုတ်လွှင့်တဲ့ View မနက်ခင်း Radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9:00ကနေ10:00အထိလိုက်တိုမီတာ19 kHz 15953ညလိုက်တိုမီတာ25 kHz 11883ညလိုက်တိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်း나이ဝတ်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံ line VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
် VOA မြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်အာနာသိမ့်မိကလေးကပထမဆုံးနိုင်ငံတော်ခီးစဉ်အဖြစ်တွားရောက်ခွင့်ရခဲ့တဲ့စစ်ကောင်စီအကြီးအကဲရဲ့ရုရှားခီးစဉ်ဟာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုခံနေရတဲ့ရုရှားမြန်မာနှစ်နိုင်ငံအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲသုံးသက်သူတွေရဲ့အမြင်ကိုအခြေခံပြီးတော့အခုတစ်ပတ် Editor နဲ့ဆွေးနွေးခဲ့မှာဦးကျော်စံတာနဲ့မမ့်မြသဇင်အောင်တို့ဆွေးနွေးသုံးသက်ထားကြပါရစေ။
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါစေ
ဒီဗိုလ်ချုပ်မှုကြီးမြောင်လာရဲ့ပြီးခဲ့တဲ့တစ်ပတ်ကရုရှားခီးစဉ်ကဒီစစ်ကောင်စီအတွက်အရေးပါတဲ့ခီးစဉ်လို့ပြောလို့ရနိုင်မလား
ရနိုင်ပါတယ်စိတ်အရေးပါတဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မှုကြီးမြောင်လာရင်အာဏာသိမ်းပြီးကြတဲ့ကနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးတည်ဝင် state visit ပေါ်လေနိုင်ငံတော်အလဲပတ်ခီးသွားရောက်နိုင်ခြင်းဖြစ်ပါတယ်အေးနော်ရာချောသုံးညရောက်ခဲ့ပြီးဖြစ်တယ်အဲ့ဒီရောက်ခဲ့တာတွေကဒါ informal သဘောမျိုးဖြစ်တယ်သူသမ္မတပူတင်နဲ့တခါတွေ့ရလဲဟို Vladivostok မှာအရှာစီဝိုင်းညီလာခံလုပ်တဲ့ခါမှာသွားတွေ့ခဲ့တာလည်းပဲ informal အလို့သဘောတွေ့ရတာဖြစ်ပါတယ်အခုဒီချိန်မှသာလေကိုစော့နီဝါရီခင်ပြီးတော့နိုင်ငံတော်အကြီးအကဲလူတွေ့ဆုံခဲ့တာဖြစ်တဲ့အတွက်သူတို့သိပြီးတော့အားတက်စရာကောင်းတဲ့စကောင်းစီအတွက်သူတို့အနေနဲ့သံတမန်ရေးအသိမှတ်ပြုမှုပေါ့လေ diplomatic legitimacy ကိုရအောင်ကြိုးပမ်းနိုင်ခဲ့တဲ့ခီးစဉ်လို့ပြောမှဖြစ်ပါတယ်ပထမတစ်ချက်ကတော့နောက်တစ်ချက်ကတော့သူတို့ကအထီးကျန်မဟုတ်ဘူးပေါ့ကျွန်တော်ကဆက်ပြီးပြောမယ်ဆိုရင်နောက်ပြီးသူဖန်ဝန်ထုတ်တဲ့ဘာညာဆိုရင်မဲ့ငါတို့ဟာလွတ်လပ်သွားတဲ့လက်ခံတဲ့နိုင်ငံရှိတယ်ဆိုတာကိုသူတို့ပြသနိုင်တာဖြစ်တယ်နောက်တစ်ချက်ကလည်းပဲဒီတွင်းမှာစစ်ကောင်စီနဲ့တိုက်ပွဲတွေမှာအများကြီးအရေးနှိမ့်နေတဲ့အတွက်ကြောင့်လက်နက်တွေအများကြီးဂျုံနေတဲ့အချိန်မှာလက်နက်တွေပူရနိုင်ဖို့အတွက်လည်းပဲမျှော်လင့်ချက်အများကြီးရှိခဲ့တယ်လို့ပြောမှဖြစ်ပါတယ်ဆိုတော့လွှမ်းခြုံပြောရင်တော့စစ်ကောင်စီအတွက်သိအကျိုးရှိတဲ့အခီးစဉ်လို့ပြောနိုင်ပါတယ်အဲ့
တော့ဒီခီးစဉ်မှာဘယ်လိုသဘောတူညီချက်တွေရခဲ့ပါလဲဘာတွေအဓိကကြပါလဲ
သဘောတူညီမှုတွေကိုတော့သူတို့ကအစည်းအဝေးတော့မထုတ်ပြန်သေးဘူးဒါပေမဲ့အကြံပေးကြညာရဲ့အထက်မှာသူတို့ဆွေးနွေးကြရတာကတော့ဘာတွေပါတယ်လဲဆိုလို့ရှိရင်ကုန်သွယ်ရေးပေါ့လေအဓိကအဖြစ်ကတော့ trade နောက်ပြီးတော့ပညာရေး education နဲ့သူတို့သဘောတူညီမှုတွေရယူခဲ့ကြတယ်ပြောတယ်နောက်ပြီးတော့ကာကွယ်ရေးအတွက်ကတော့သူတို့အတွက်စစ်ကောင်စီအတွက်အရေးကြီးတဲ့ကိစ္စပေါ့လေအဲ့ဒါတော့နောက် nuclear နည်းပညာနောက်ဒဝေးရေးနဲ့စကန်အဲ့ဒါတွေအဲ့ဒီထဲမှာကုံသွေးရေးနဲ့ပညာရေးကတကယ်အကောင့်ထဲပေါ်ပြီးတော့ထိထိအောင်လုပ်နိုင်ရင်တော့ပြည်သူလူထုအတွက်လည်းကောင်းတယ်လို့ပြောမှာဖြစ်ပါတယ်ဒါကတော့ပညာရေးကလည်းပဲမြန်မာနိုင်ငံမှာဒီလိုအပ်နေတဲ့အချိန်ဖြစ်တယ်ကုံသွေးရေးလည်းဖွံ့ဖြိုးလာတော့တကယ်ကောင်းပါတယ်ဒါပေမဲ့နျူကလ িয়ার နည်းပညာနဲ့ပတ်သက်လို့ကတော့သမ္မတပူတင်ကတော့ပြောတယ်ဒါဟာမြန်မာနိုင်ငံအတွက်စွန့်အင်လောင်စာကိုဈေးအဆက်သာဆုံးနဲ့ရရှိနိုင်တဲ့နည်းဖြစ်တယ်လို့ပြောတယ်နျူကလ িয়ার နည်းပညာဟာတကယ်တော့ပြန်တဲ့ဆိုရင်ဒီအဆက်သာဆုံးတဘာဝပတ်ဝန်းကျင်နဲ့အကန့်ညီဆုံးအရေးကြီးတဲ့ waste တွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာမျိုးဒါအရေးကြီးတယ်အဲ့လိုလုံးလုံးညုံလုံးနိုင်မယ်ဆိုရင်တော့သိတံမှုစီလို့ပြောကြပါတယ်မြန်မာနိုင်ငံဒါလူကျင်တာဟုတ်အရင်ကတည်းကဘူဂျိုမူကြီးသန်းရွှေလက်ထက်ကတည်းကထင်တယ်အဲ့ဒီစားတွေကြားခဲ့ပါတယ်ဆိုတော့ဘယ်လောက်ဖြစ်လာမလဲဆိုတာတော့မသိနိုင်ပြေပါဘူးဒါပေမဲ့တစ်ဖက်ကလည်းတချို့စိုးရင်ကြရည်ဒီဟာအဲ့ဒီဟာတဲ့ပေါ့လေဒါနျူကလ িয়ার အီရန်တို့လို့ပေါ့လေရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့လူလူဖြစ်လာမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။နောက်ဒဝေရေနဲ့စိတ်ကံအဲလည်းပဲလူဖို့စီစဉ်ခဲ့တာကြာပြီဖြစ်ပါတယ်။ဆိုင်ငန်းနေတာအခုကြတော့သူစစ်တိုးလုပ်မယ်လို့ပြောပါတယ်။ဆိုတော့အဲ့ဒါကတော့ဘလောက်လက်ရှိအကောင့်ထဲပေါ်လာမလဲဆိုတာကတော့မသိရသေးပါဘူး
။နောက်ပြီးတော့ဒီမြန်မာမှာလုံးမဲ့ရွေးကောက်ပွဲကိုလည်းရုရှားနဲ့ဘယ်လာရုစ်ကထောက်ခံတယ်ဆိုပြီးတော့ဒီစစ်ကောင်စီပြောခွင့်ရဒီခီးစဉ်ပြီးမှပြောပါ။ဟုတ
်ပါတယ်။အဲ့တော့ရုရှားနဲ့ဘယ်လာရုစ်ထောက်ခံတာကတော့စကြရထောက်ခံမယ်ဆိုတော့ပေါ်လို့ထင်ရှားပြီးသားပါရုရှားနဲ့ဘယ်လာရုစ်တနိုင်ငံကိုနှိုက်ကသူတို့စီမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲစနစ်မှမရှိတာရုရှားသမ္မတပူတင်ဆိုလို့ရင်2020ဘော်ရစ်ယယ်ဆင်ပီဂရာသမ္မတတက်လို့လာ2020 2036ခုလုံးမယ်ဆိုပြီးတော့ဖွဲ့စည်းပုံကိုသူကိုယ်ပြင်ထားပြီးဖြစ်ပါတယ်ဆိုတော့အဓိကကဆိုရွေးကောက်ပွဲကလုတ်တယ်အတိုက်ခံမရှိဘူးအတိုက်ခံတွေကိုဖန်စီထောင်ချဟိုအတိုက်ခံကောင်းလို့ဆိုထောင်ထဲမှာကိုစီသွားတယ်အဲထောင်မရှိခင်လည်းပဲအစိတ်ခတ်ခံရတာတော့မသိခင်အမျိုးမျိုးညင်းစဲမျိုးသိစက်ခဲ့တဲ့အတိုက်ခံဆိုတော့ဘာမှမရှိပါဘူးဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုတာကတော့ဒါကတော့သူတို့ရဲ့ဘဝလူချင်းလိုပဲလူရသုံးသက်ကြမှာထင်ပါတယ်ဘယ်လာရုစ်ရဲ့ထူနီကောင်ပဲဘယ်လာရုစ်ကလည်းပဲသူအာဏာရှင်ပုံစံနဲ့အထုတ်လာတာပဲဘယ်သူကမှသူတို့နိုင်ငံရဲ့ရွေးကောက်ပွဲကိုဒေဝင်ရတရဲ့ရွေးကောက်ပွဲလို့နိုင်ငံကအသီးမှတ်မပြုကြပါဘူးဆိုတော့ဒီနိုင်ငံနိုင်ငံကမြန်မာနိုင်ငံရွေးကောက်ပွဲကိုအသီးမှတ်ပြုတယ်ရွေးကောက်ပွဲအတွက်သူကစောင့်ကြည့်လေ့လာမဲ့ကိုယ်စီတော့ဘာကိုစောင့်ကြည့်မှလဲအတိုက်ခံတွေကိုဘယ်လိုတစ်ဖက်သက်သူလုပ်နေတာလဲမြန်မာနိုင်ငံကလည်းအတိုက်ခံသူတို့ challenge လုပ်မဲ့နိုင်ငံရေးပါတီကမရှိတာအဲ့ဒါကိုသူကဒီဝင်လဲခွင့်ပြုဘူးပြိပင်ထားရဲဆိုတော့ဒါကတော့သိမထူးဆန်းတဲ့အချက်ပေါ်လေပြည်သူလူထုကကြည့်ရင်တော့သိမထူးဆန်းပါဘူးအဲ့ဆူအနေနဲ့ဒါကိုဂုံယူဝင်ကြွားစွာနဲ့အတက်ဇေယောပြောတာသာဖြစ်ပါလိမ့်မယ်။အ
ဒီခီးစင်ကဒီမြန်မာအတွက်တော့အရေးပါတယ်လို့သုံးသပ်ကြတယ်လို့ရုရှားအတွက်ကရောဘာအရေးကြီးပါလဲဘာရသူရုရှားကရောဘာအကျိုးမြတ်တရားနိုင်လို့ပါလဲ
ရုရှားအတွက်ကရောရုရှားကလည်းပဲသူ့ဘက်အထူးကြံဖြစ်နေနိုင်ငံတကာကပြစ်ပယ်ထားတယ်နောက်ပြီးဆန္ဒပူတင်လည်းပဲဖန်ဝရန် ICC ကလည်းအဲ့လိုထုတ်ခံထားတဲ့လူဖြစ်တယ်ဆိုတော့သူတို့ချင်းချင်းကတော့ငါတို့စီလာလေတဲ့လူစီရဲ့ဘာမှမဖြစ်ဘူးဆိုပြီးတော့သူပြသနိုင်လည်းရှိတယ်နောက်တစ်ခုကပူပြီးအရေးကြီးတာရုရှားအနေနဲ့အရှိတောင်အာရှကိုခြေကုပ်ရလာနိုင်တဲ့ကိစ္စဖြစ်ပါတယ်ရုရှားဟိုတုန်းကအရှိတောင်အာရှမှာ CA တိုက်ပွဲတုန်းကဗီယက်နမ်ဟာသူရဲ့အဓိကခြေကုပ်စခန်းဖြစ်ခဲ့ပါတယ်ဗီယက်နမ်စစ်ကမ်းတွေပါတယ်အကုန်လုံးသူရဲ့ခြေကုပ်စခန်းဖြစ်တယ်ဒါပေမဲ့ CA ပြီးတဲ့နောက်ပိုင်းမှာဗီယက်နမ်ဟာကွန်မြူနစ်ပါတီတော့ကွန်မြူနစ်ပါတီကွန်မြူနစ်အစိုးရပဲသို့တော်လည်းပဲစီပေါ်ရေးအဖြစ်မူပြောင်းသွားတဲ့နိုင်ငံရေးဆက်ဆံရေးမှာသူတို့ Bamboo Foreign Policy ခေါ်တာပေါ့လေတက်ရရင်ပြီးတော့ American နဲ့လည်းစီပေါ်ရေးစီမံကိန်းတွေလုပ်ငန်းကြီးကြီးကြီးရင်းနှီးမြှုပ်နှံတယ်တစ်ချိန်တည်းမှာရုရှားတို့တရုတ်တို့နဲ့လည်းပဲသူတို့ကရင်းနှီးမြှုပ်နှံတယ်ဆိုတော့ရုရှားဟာဗီယက်နမ်ကိုဟိုးတုံးကလို့တစ်ဖက်သားအကူလို့တော့မရတော့ဘူးသူကအကုန်လုံးနဲ့ဆက်ဆံနေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဟာအထူးကြံဖြစ်နေတော့အကူကြီးလည်းစိတ်လွယ်နေတယ်ဆိုတော့မြန်မာနိုင်ငံနဲ့သူတို့မဟာမိတ်လုပ်လိုက်နိုင်ခြင်းအပြင်ရုရှားဒီအစ်တော်အရှာမှာခြေကိုစခန်းပြန်လဲထူထောင်ထိုင်တာလက်သဘောရှိပါတယ်တကယ်တော့ဒီစစ်ကောင်စီမတက်ခင်ကတည်းကပဲရုရှားရဲ့ဒီစံတမန်ကြီးကြီးတွေပါတယ်ကျွန်တော်တွေ့ဘူးပါတယ်သူတို့ကိုယ်တိုင်ကငါတို့ကမြန်မာနိုင်ငံကိုသိပ်ပြီးတော့အလေးထားတယ်ငါတို့ရဲ့မိတ်ဆွေဖြစ်လာနိုင်တယ်ဆိုပြီးသူတို့အများအားညှော်မှန်းထားတာဖြစ်ပါတယ်ဆိုတော့ရုရှားအတွက်ကတော့အစ်တော်အရှာမှာခြေကိုစခန်းရရှိရဲ့နိုင်ငံခုဖြစ်နိုင်တယ်ဆိုတာအတိကအတက်စရာဖြစ်မယ်လို့ထင်ပါတယ
်အဲ့ဒါကိုနိုင်ငံတကာအခင်းချင်းနဲ့ရှင်ထိုးပြီးတော့စဉ်းစားမယ်ဆိုရင်ရောဘယ်လိုထူးခြားမှုရှိရပါလဲ
ဒီနိုင်ငံတကာမှာတော့အတိကအရေးကြီးနေတာကတော့ယူကရိန်းစစ်ပွဲကိစ္စပေါ့လေယူကရိန်းစစ်ပွဲမှာတော့အမေရိကန်နဲ့ရုရှားဟာသိပ်ပြီးတော့ထိတ်တိုက်မတူတော့တဲ့သဘောဖြစ်မယ်တချို့ကဆိုအမေရိကန်ဟာရုရှားနဲ့တော့တော်လေးသဘောတူညီမှုရဘူနိကတ်နေပြီဒါသူတို့ဟာအချင်းချင်းဒါလက်တွဲနိုင်တဲ့သဘောဥရောပကစီကြဖြစ်သွားမယ်ဆိုတဲ့သဘောနဲ့ပြောနေကြတယ်။အဲ့လိုဖြစ်လာတဲ့ဆိုရင်ရုရှားမြန်မာနိုင်ငံကိုခြေကုပ်ယူဖို့လှုပ်လာတာစီအမေရိကန်တွေဘာမှဂယုဆိုင်စရာမဟုတ်ဘူးဖြစ်သွားနိုင်မယ်။အမေရိကန်ကဒါကိုနည်းနည်းလွဲခဲ့ပြစ်လုပ်နေမှာပဲရုရှားဘာပဲဆက်လုပ်ဆက်လုပ်အမေရိကန်ကအဓိကပြစ်မှတ်ထားနေတာဒီအင်ဒိုပစိဖိတ်အတွက်တရုတ်ကိုသာပြစ်မှတ်ထားနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံတွင်းမှာတရုတ်ရဲ့ခြေကုပ်ယူဖို့ကြီးစိုးနေတာကိုတောင်းမှဒီအမေရိကန်ကအခုချိန်ထိစိတ်အလေးနဲ့ထားပြီးတော့ပြောခြင်းမရှိဘူးဆိုရင်သူတို့ရဲ့မိတ်ဆွေဖြစ်လာမဲ့ရုရှားနိုင်ငံကခြေကုပ်ယူတာကိုတော့သူတို့သိကူးဆိုင်လိမ့်မယ်လို့မထင်ပါဘူးဒီကိစ္စကို။နောက်ဒီဘက်အင်ဂျီဖြစ်တဲ့အိန္ဒိယကလည်းပဲရုရှားရဲ့မိတ်ဆွေပါပဲ။သူတို့အတွက်ပိုတော့မှကောင်းလိမ့်မယ်ထင်ပါတယ်။ဒီရုရှားရဲ့မြန်မာနိုင်ငံပေါ်မှာယင်းနှိမ့်မြုံနှံမှုတွေတပွဲမှာရေနဲ့စိတ်ကန်းဆိုတာရုရှားဟာလည်းပဲအိန္ဒိယသမုဒ္ဒရာကိုထိုးပေါက်ထိုင်တဲ့ခြေကမ်းရလာပါပေါ့လေဆိုတော့သူတို့တက်ကတော့စိတ်ပြီးတော့မထူးဆန်းဘူးလို့ပြောမှဖြစ်ပါတယ
်အဲခုနဒီတရုတ်ကြောင်ပြောမယ်ဆိုရင်တရုတ်ကမြန်မာနိုင်ငံကိုဟောအဓိကကြိုးကင်ချဲလဲခြင်းနဲ့ဆိုပြီးတော့ဒါအားလုံးကသုံးသပ်ကြတာပါအဲ့တော့အခုဒီရုရှားနဲ့ဖြစ်လာတဲ့ဒီကိစ္စမှာတရုတ်ရဲ့သဘောထားကိုဘယ်လိုသုံးသပ်ကြပါလဲ
အာတရုတ်နဲ့ရုရှားကတော့အခုလောလောဆယ်မှာကတော့သူတို့အဓိကဥတီနေရာကတော့အမေရိကန်ပဲသူတို့ကအမေရိကန်ဆိုရတဲ့အမေရိကန်တနိုင်ငံတွေကမိုနိုပိုလာတနိုင်ငံတွေကချုပ်ကင်ထားတယ်ဟိုတုန်းကစီးကလာတုန်းကဆိုဘိုက်ပိုလာပေါ့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်အစုအဲ့လိုဘိုက်ပိုလာပိုလာနှစ်ခုရှိရဲ့အင်အားစင်တာပေါ့အင်အားဘိုထက်ချာနှစ်ခုရှိရဲ့အခုကျတော့အမေရိကန်တယောက်တည်းလက်ထက်မှာစီးပြီးကြရဆိုတော့အဲ့ဒီမိုနိုပိုလာဖြစ်နေတယ်အဲ့ဒါကိုသူတို့ကဖြန့်ပြိုက်ချင်တယ်ပြီးတော့မာတီပိုလာတရုတ်လည်းပါမယ်ရုရှားပါမယ်အဲ့လိုပြန့်သွားခြင်းတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေရာမှာသူတို့သဘောချင်းတူမှာပါဆိုတော့တရုတ်ကလည်းပဲရုရှားကိုလည်းသိပြင်းပြင်းထန်ထန်ပြောလို့မျိုးမဟုတ်ပါဘူးဒါပေမဲ့တစ်ချိန်တုန်းကတော့သူတို့တယောက်လည်းမတက်ခဲ့ရပါဘူးအဲ့စီးကာလာတုန်းကမတိုင်ခင်ကွန်မြူနစ်ကဘာကွန်မြူနစ်ဝေါ်မှာရုရှားကအဓိကကြီးစိုးထားတယ်အဲ့တော့မော်စီတုန်းလက်ထက်မှာသူတို့ကလည်းတက်လာပြီးတော့သူတို့လည်းကွန်မြူနစ်နိုင်ငံတွေကြားထဲမှာစီးကြအင်အားစုထွက်မှုထူထောင်လာတော့ကွန်မြူနစ်အုပ်စုနှစ်ချမ်းကွဲပြီးတော့တရုတ်အုပ်စုနဲ့ရုရှားအုပ်စုကြီးဖြစ်ခဲ့ပါတယ်အဲဒီအောင်ဆိုင်းနိုဆိုဗီယက်ဆက်ဆံရေးဟာအဲ့မှာတော်လေးတင်းတင်းမာမာဖြစ်ခဲ့တယ်။နောက်ပြီးဟိုအာရှမြောက်ပိုင်းနယ်စပ်ဒေသမှာသူတို့ပဋိပက္ခတွေစီခဲ့မှုပါတယ်။ဒါပေမဲ့အခုကြတော့အဲ့ဒီကိစ္စကိုသူတို့ပြန်ဖော်လာမဲ့အခြေအနေမရှိပါဘူး။အဓိကအဖြစ်အမေရိကန်ကသာ ုတည်ပြီးတော့သူတို့စောင့်ကြည့်နေတာဖြစ်တဲ့အတွက်ကြောင့်ဒီဥကလည်းပဲစိတ်ညူညင်လိမ့်မယ်လို့တော့မပြောနိုင်ဘူးထင်ပါတယ်သုံးသက်သူတွေကတော့အဲ့ဒါကိုထောက်ပြီးတော့ဒီလိုဖြစ်လာနိုင်တယ်လို့ပြောတာဦးထီတော့မတွေ့ရသေးပါဘူးဒါပေမဲ့နောက်တစ်ချိန်မှာပြောအောင်ပြောလာနိုင်တယ်ပေါ့လေဒီအိန္ဒိယသမုဒ္ဒရာဟိုရာဆက်လက်ထွက်ပေါက်ကြလာတယ်ဒီဥကလည်းလုံလာတယ်ဆိုတော့မပြောနိုင်သေးဘူ
းဒီခီးစင်မှာပဲနောက်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကBelarus ကိုဆက်ပြီးတော့သွားပါတယ်ဒါရောဘယ်လိုထူးခြားမှုရှိပါလဲ
ဘာမှမတွေ့ Belarus ကတော့သုံးသပ်ပြောသူပါပဲရုရှားရဲ့တကယ်ညာလေရုံမိတ်ဆွေရုရှား Belarus ဆိုတာတကယ်တော့ဟိုက White Russia လို့ခေါ်တာပေါ့သူသူတို့ရုရှားအခုလည်းပဲနိုင်ငံရေးအဖြစ်သိပ်ပြီးတော့ထပ်တူကျက်နေတဲ့နိုင်ငံတစ်ခုလို့ပြောမှာပါရုရှားနဲ့ဆိုရုရှားကိုသွားပြီးတော့ရုရှားရဲ့နေတစ်ခုကိုသွားလိုက်တော့ပဲဖြစ်ပါလိမ့်မယ်အဲဒီတိုင်းပဲတုံ့ပြန်မှုလည်းအတူတူပြောဆိုကြလက်အတူတူသူတို့ရဲ့ထောက်ခံမှုတွေပေါ်မှာနိုင်ငံတကာရဲ့အမြင်ကလည်းအတူတူပဲသတ်မှတ်မှာဖြစ်ပါတယ်ဆိုတော့စိတ်ထူးခြားကြတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါတယ
စစ်ကောင်စီအကြီးအကဲရဲ့ပထမဆုံးရုရှားခီးစဉ်ဟာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတန်ခံနေရတဲ့ရုရှားမြန်မာနှစ်နိုင်ငံအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဦးကျော်ဇန်တာတုံသက်တင်ပြသွားတာကိုကြားခဲ့ကြရတာပါ VOA American အသံကနေပြီးတော့အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်အမေရိကကိုရောက်မှဝါသနာပါတဲ့အသက်မူဝမ်းကြောင်းအလုပ်ကိုရှာတွေ့ခဲ့တယ်လို့ကမ္ဘာကျော်နယူးယောက်ဖက်ရှင်ဝီးခ်မှာဖက်ရှင်ဒီဇိုင်းတွေပါဝင်ပြသခွင့်ရခဲ့တဲ့မန်နန်းခန့်ထွေးကပြောပါတယ်သူကနယူးယောက်စကူးလ်အော့ဒီဇိုင်းကျောင်းရဲ့တွဲဘက်ဒါရိုက်တာတယောက်လည်းဖြစ်ပါတယ်ဂျန်စီပရိသတ်တွေအတွက်ကိုကျွန်မကပဲဆက်သွယ်ပြီးတော့စကားပြောထားပါတယ်
ကြလာတဲ့အချိန်မှာပေါ့နော်ဟိုမထင်မှတ်တာတွေအများကြီးဖြစ်ခဲ့မြမတက်တက်လုံးမှာဆရာမလောက်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော
်ဟေးဂျန်စီတို့တက်ချင်အောင်ပြန်ပြီနော်ဂျန်စီတို့ရေဆွတ်ညမငယ်လေးကတော့နယူးယောက်မှာရှိတဲ့ဒီဇိုင်းပညာကျောင်းတစ်ခုရဲ့တွဲဘက်ဒါရိုက်တာလည်းဖြစ်ကမ္ဘာကျော်နယူးယောက်ဖက်ရှင်ဝီးခ်မှာသူ့ရဲ့ဒီဇိုင်းပညာတွေကိုပြသခွင့်ရခဲ့တဲ့မြမကျောင်းသူလေးမတ်နန်းခန့်ထွေးပါ
လေဖက်ရှင်ပညာကိုငင်းငယ်လေးတွေကစိတ်ဝင်စားခဲ့တာလေ။မတီဟာကိုစိတ်ဝင်စားခဲ့တာကတော့ပြောမယ်ဆိုရင်တော့ငင်းငယ်ကလေးရပါတော့။အာဘာဖြစ်လို့လဲဆိုတော့ငင်းငယ်ကတောင်ကြီးမှာပေါ့နော်။အဲအင်းကဒီစပန်ထိုးတာတွေလုပ်တယ်။အဲအင်းကြီးရေချုပ်တယ်ပေါ့နော်။အမေကိုယ်တိုင်ကသူကိုယ်တိုင်ဒီဇိုင်းလေးထွင်ပြီးတော့မှသူရောင်းတယ်။အဲဒီကလေးကညီမကဂျက်တီးတွေတက်ကူတာတွေပြီးတော့ဒီစပန်ထိုးတာတွေနဲ့ family ဖြစ်တာပေါ့နော်။
အမေရိကကိုရောက်လာတဲ့အချိန်မှာတော့သူကသူ့ရဲ့တကယ့်ဝါသနာကိုရှာဖွေတွေ့ရှိခဲ့တယ်လေ။အဲ့တော့သူဝါသနာပါတဲ့ဟာကိုစောက်ချပြီးတော့လုပ်မယ်လို့ဆုံးဖြတ်လိုက်တဲ့အချိန်မှာပဲသူအခက်အခဲမျိုးစုံကိုလည်းကြုံတွေ့ခဲ့ရတယ်တဲ့။အဲ့ဒီအကြောင်းကိုလည်းသူကအခုလိုပြပြထားတယ်
။အကြောင်းပိတ်တဲ့ weekend တစ်ခုမှညီမနယူးယောက်ကိုလာလဲခဲ့တယ်။လာလဲပြီးတော့မှအဲတော်တော်ကြီးကိုကြိုက်သွားတယ်ပေါ့နော်။ဘာဖြစ်လို့ဆိုတော့ဒါကိုယ်အတွက်အရန်ကိုကြိုက်တဲ့ environment ဖြစ်တာနဲ့ညီယောက်ကိုပြောင်းမယ်ဆိုပြီးတော့မှလုံးဝကိုဆုံးဖြတ်ချက်ချခဲ့တယ်။ဆုံးဖြတ်ချက်ချပြီးတော့မှအကြောင်းကြီးကိုလိုက်ကြည့်တဲ့အချိန်မှာတကယ်လို့နာမည်ကြီးတဲ့ FIT တို့ဒီ person လို့ဆိုတာတကယ်ကို industry မှာနာမည်ကြီးတဲ့အကြောင်းကြီးတွေပေါ့နော်။အဲ့ဒါကိုလိုက်ကြည့်ခဲ့တဲ့အချိန်မှာညီမကအာဒီ enrollment process ကအာကြောင်းပြောင်းမယ်ဆိုလို့ရှိရင်အချိန်မမီတော့ဘူးဖြစ်နေတာအချိန်မမီဘူးဆိုတော့ဒီ gap year ဖြစ်သွားမယ်ပေါ့နော် gap year အချိန်ဖြစ်သွားမယ်အချိန်မှာညီမဒီ New York School of Design ကိုတွေ့ခဲ့တယ်ဒီကျောင်းက Trade School Career School ဖြစ်တဲ့အတွက်ကြောင့်မလို့သူကအာတနစ်မှာ၄ခ enrollment ရှိတယ်တနစ်မှာ၄ခ enrollment ရှိရတယ်ညီမဒီကျောင်းလေးကို join မယ်ဒီကျောင်းကပြီးတော့ professional ထိလည်းတက်လို့ရတယ်ဆိုပြီးတော့မှဒီကျောင်းပြောင်းခဲ့တယ်ရှင်။သွားတော့ကတော့ဒီ computer science နဲ့သွားပြီးတော့ဘာလို့အဆုံးထိမလုပ်တာလဲကိုနဲ့အနီးဆက်ဆုံးလူကစားအဲ့လိုမျိုးပေါ့နော်မိခွန်းနေမိလာတာရှိတယ်။သူကတော့အပြစ်ပြောတာတော့မဟုတ်ပါဘူး။ဒီတိုင်းပဲမိခွန်းနေထုတ်လာတယ်။အဲဘာလို့လဲဘာလို့အဆုံးထိမသွားလဲမစူးစမ်းကြည့်တော့ဘူးလားဆိုတဲ့ဟာလေးတွေပေါ့နော်။အဲ့ဒါလေးဖြစ်လာတဲ့အချိန်မှာတော်တော်လေးကိုငါဆက်သွားတင်လားမသွားတင်လားပြန်ပြီးတော့မှတွေးရတာပေါ့နော်အဲ့လိုမျိုးတွေတွေးရတယ်ပြီးတော့ဒါလေးကိုအဲ့လိုချုပ်နေရရင်လုံနေရရင်မမြင်တော့ဘူးမစားရမတော့ရလဲလုံတယ်အဲ့လိုမျိုးပေါ့နော်အဲ့ဒါကြောင့်မို့လဲဒါလေးကိုဘာဖြစ်ဖြစ်ကျူစားပြီးတော့မှအဆုံးထိလုံမယ်ဆိုပြီးတော့မှလုပ်ခဲ့တာပါဖြစ်ဟုတ
်ဒီလိုကိုဝါသနာပါတဲ့အရာကိုလုပ်ခွင့်ရတဲ့အခါကျတော့ကမ္ဘာကျော် New York Fashion Week လို့ Fashion ပြပွဲကြီးမှာပါသူ့ရဲ့ဒီဇိုင်းပညာတွေကိုခြားပြခွင့်ရခဲ့တယ
်အဲ့ဒီမှာညီမဟို Bridal Wear 6 Looks ကိုလုပ်ခဲ့တယ် 6 Look လုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီဟာမတိုင်ခင်မှာညီမကဒီတခြားဒီဇိုင်းနာတွေရဲ့ backstage ပေါ့နော် backstage မှာ internship တွေလည်းအများကြီးလုပ်ခဲ့တယ်အဲ့ဒါအရင် helpful ဖြစ်ပြီးတော့မှတခြားလူတွေနဲ့ရှင်းလို့ရှိရင်ညီမအရင်ကိုအာဘယ်လိုလောက်ရမလဲ model တွေနဲ့ဘယ်လိုဆက်ဆံရမလဲဘယ်လို dress up လုပ်ရမလဲအဲ့ဒါတွေကအစညီမအကုန်လုံးကောင်းကောင်းသိခဲ့တယ်ပေါ့နော်ဒီ model dress up လုပ်တဲ့အချိန်မှာလိုအပ်မဲ့ဒီအတိုင်းအတာလေးတွေပေါ့နော် flexible ဖြစ်အောင်ဘယ်လိုလုပ်ရမလဲအစအုံနောက်ထဲမှာတွေးမိခဲ့တယ်အဲ့ဒါကြောင့်မို့လဲအရန်ကိုအဆင်ပြေခဲ့အာပြီးတော့ညီမရဲ့ design လေးတွေကိုအာဒီတချို့ magazine လေးတွေမှာလည်းဖော်ပြခွင့်ရခဲ့ပေါ့နော်အာဖော်ပြခွင့်ရခဲ့တယ်ပြီးတော့ကျောင်းကလည်းညီမရဲ့ design လေးတွေကိုကျောင်းကလော်ပြီးမှအာအဲ့လို exhibition တစ်ခုအနေနဲ့ဖော်ပြခဲ့တယ်ပေါ့နော
် New York School of Design ဆိုတဲ့ design ပညာကျောင်းမှာတက်ခွင့်ရဖို့အတွက်ဘယ်လိုတွေပြင်ဆင်သင့်တယ်ဆိုတာကိုလည်းသူကအကြံဉာဏ်ပေးထားတယ
် Trade School Career School ဖြစ်တဲ့အတွက်ကြောင့်မလို့ဝင်ခွင့်ကတော့အရင်မမြင်ဘူးပေါ့နော်သူကလုံးဝ beginner friendly သူကလုံးဝအခြေခံအနေစတင်တယ်ဆိုတော့အဓိကလိုအပ်တာကတော့တကယ်လို့ visa နဲ့လာမယ်ဆိုလို့ရှိရင်တော့ visa ရှောက်ဖို့လိုအပ်တယ်ဆိုရင်ဒီ English စာပေါ့နော်ဥပမာ IELTS ဖြစ် TOEFL ဖြစ်ဖြေတာလေးရှိတော့ဖို့ကောင်းတာပေါ့ပြီးသူတို့ကိုယ်တိုင်ကလည်း interview တွေလုပ်ပါတယ် interview တွေလုပ်ပြီးတော့မှဒီlanguage gap area ရှိမှရှိပေါ့နော်အဲသူတို့ line နိုင်မလားမလိုက်နိုင်လားအဲ့ဒါလေးတွေကိုကြည့်ရယ်ပြီးတော့တကယ်လို့ကိုယ့်ဘက်ကအာကိုယ့်ရဲ့ skill လေးပြနိုင်တော့ပိုကောင်းတာပေါ့အဲ့ဒါဆိုလို့ရှိရင်တော့တချို့အတန်းလေး skip လုပ်လို့ရတဲ့ဟာရှိသူတို့ skip လုပ်ပေးတယ်အဲ့လိုမျိုးပေါ့နော်အာဒီကုန်ကျစရိတ်ကတော့သူကတော့တက်တဲ့ program ပေါ်မူတည်ရပေါ့နော်တက်တဲ့ program ပေါ်မူတည်ရဆိုတာက certificate ရှိရယ် professional ရှိရယ် certificate ဆိုလို့ရှိရင်တောင်3000ကနေ14000လောက်ထိသွားမယ် plus material ပေါ့နော် material တော့ကိုကိုဝယ်ရမယ်ပေါ့နော်အဲအဲ့ဒါကတော့ចောင်းစေးတည်တတ်ပြီးတော့ညီမပြီးခဲ့တဲ့ဒီ professional ဆိုလို့ရှိရင် plus နောက်ထပ်6000နေ9000သွားတယ်ဒီ certificate အပြင်ဒီ professional အတန်းအတွက်နောက်ထပ်6000နဲ့9000ထပ်သွားတယ်ပေါ့နော
်ကေဂျန်စီတို့ရေကဘာကျော် New York Fashion Week မှာ design ပညာတွေကိုခြားပြခွင့်ရခဲ့တဲ့မြန်မာမျိုးသမီးငယ်လေးမန်နန်ခန့်ထွေးအကြောင်းကြားခဲ့ကြရတာပါရှိတဲ့ဘက်ဒီကြားလို့ရှိရင်လေဂျန်စီတွေအတွက်ပို့ပြီးတော့ထူးခြားကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးနော်တတ
အမေရိကကိုရောက်မှနာမည်ကြီး New York Fashion Week မှာ Fashion Design တွေပါဝင်ပြသခွင့်ရခဲ့တယ်လို့ New York School of Design ကျောင်းရဲ့တွဲဘက် Director တယောက်လည်းဖြစ်လာတဲ့နန်ခန်ထွေအကြောင်းကိုကြားခဲ့ကြရတာပါ VOA American ရုပ်တံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာဖြစ်တဲ့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message တွေကနေတစင်လဲဆက်သွယ်နိုင်ပါတယ်။အခုတော့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုတင်ဆက်ရမယ့်အလှည့်ရောက်ပါပြီ။2026ကမ္ဘာဖလားဘောလုံးပွဲဟာအကြီးဆုံးကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်2030ကမ္ဘာဖလားမှာတော့ပြိုင်ပွဲဝင်အသင်းအရေးအတွက်ကိုတိုးချဲ့သွားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကစဉ်းစားနေပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့ဗြိတိန်မှာအကြီးဆုံးဘောလုံးကွင်းကြီးကိုတည်ဆောက်သွားမယ်လို့ကြေညာလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကောဘောလုံးပွဲဒုက္ခရာဂျန်နီအန်ဖန်တီနိုနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မတ်လ9ရက်နေ့ကအင်ဗီဒေါ်မှာတွေ့ဆုံခဲ့ကြပြီးတော့2026ကမ္ဘာဖလားအတွက်အလုပ်ဖွဲ့ဖွဲ့ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးတော့ပူးတွဲအင်ရှင်အဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲဟာကမ္ဘာဖလားသမိုင်းမှာအကြီးမားဆုံးကမ္ဘာဖလားဖြစ်လာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောလိုက်ပါတယ
်။ We're going to be establishing a task force a very important task force white house
ဒါတော့ဆက်ချောက်ကမ္ဘာဖလားနဲ့ပတ်သက်ပြီးကျွန်တော်တို့အလို့အဖွဲ့ဖွဲ့သွားမှာဖြစ်ပါတယ်ဒါကအလွန်ရေးပါတယ်အင်ဂျီရောရဲ့အလို့အဖွဲ့ပါခင်ဗျားတို့သိတဲ့အတိုင်းဒီပြိုင်ပွဲကတိတ်ကိုကြီးမားတဲ့ပြိုင်ပွဲပါဒါကကမ္ဘာဖလားသမိုင်းမှာကြီးမားဆုံးပြိုင်ပွဲဖြစ်လာမှာပါဂီယန်နီအင်ဖန်တီနိုကိုတော့လူတိုင်းသိပါတယ်သူကဘောလုံးမှာတော့ဘယင်းလိုပါပဲကမ္ဘာဖလားအင်ရှင်ဖြစ်လာအောင်လဲသူပဲလှုပ်ပေးခဲ့တာဖြစ်တယ်လို့ကျွန်တော်တို့ကလည်းဒါကိုအကောင်းဆုံးလုပ်သွားမှာပါကျွန်တော်တို့အမေရိကတိုင်းမှာအခုလိုကမ္ဘာဖလားကိုပူးတွဲအင်ရှင်ဖြစ်ကျင်းပခွင့်ပေးတာပထမဆုံးအကြိမ်ဖြစ်ပြီးဒီအတွက်ကျေးဇူးတင်တယ်လို့ဂုဏ်လဲယူပါရက
်ဖီဂါဥက္ကဋ္ဌယန်နီယန်ဖန်တီနိုကလည်းအခုလိုကမ္ဘာဖလားအတွက်အင်ဗီဒေါ်အလုပ်ဖွဲ့ကိုဖွဲ့စည်းပေးတဲ့အတွက်သမ္မတထရမ့်ကိုကျေးဇူးတင်တယ်လို့ပြောပါရယ်ဒီခဏအတွက်မှာအမေရိကန်မှာဒီနေ့ကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားရဲ့စူဖလားကြီးကိုလည်းပြသခဲ့ပါရယ
် it is a great achievement to bring the World Cup next year the FIFA World Cup
2026ကမ္ဘာဖလားကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးကျင်းပနိုင်တာတကယ်ကိုကြီးမားတဲ့အောင်မြင်မှုပါ။ဒါ့အပြင်ဒီနှစ်နွေရာသီမှာ FIBA ကမ္ဘာကလပ်ချန်ပီယံဖလားပြိုင်ပွဲအတွက်ကိုဇွန်လ14ရက်ကနေဇူလိုင်13ရက်နေ့ထိကျင်းပသွားမှာပါ။
2025 FIBA ကမ္ဘာကလပ်ချန်ပီယံများဖလားနဲ့2026ကမ္ဘာဖလားပြိုင်ပွဲတွေကိုကြီးဖို့ကမ္ဘာတော်ကဘောလုံးပရိသတ်တွေတန်းနဲ့ချီရောက်လာကြမှာဖြစ်ပြီးတော့အဲ့ဒီကနေအမေရိကန်ဒေါ်လာ40ဘီလီယံလောက်ရရှိမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ်။2026ကမ္ဘာဖလားကိုတော့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံကူးတွဲအရှင်ဖြစ်နေပထမဆုံးကြိမ်ကျင်းပသွားမှာဖြစ်ပြီးတော့အသေး48သင်းပါဝင်မှာဖြစ်ပါတယ်။စက်တင်ဘာလ2025 FIFA World Cup ချန်ပီယံများဖလားဘောလုံးပွဲမှာဝင်ပြိုင်တဲ့အသင်းတွေအတွက်စုစည်းငွေစုစုပေါင်းကအမေရိကန်ဒေါ်လာ10ဘီလီယံထိပေးသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ
် $1 billion will be distributed to the participating clubs
2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကနေစုစုပေါင်းဝင်ငွေ1ဘီလီယံလောက်အထိရရှိသွားမယ်လို့ခန့်မှန်းထားပြီးတော့စုကြီးကိုဖယ်ပြီးတဲ့နောက်ကျန်တဲ့ငွေတွေကိုတော့ကမ္ဘာတစ်ဝန်းကဘောလုံးကလပ်တွေအတွက်အသုံးပြုဖို့လုပ်သွားမှာဖြစ်တယ်လို့လည်း Infantino ကပြောလိုက်ပါတယ်2026ကမ္ဘာဖလားအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲကိုလည်းအသင်း64သင်းထိတိုးချဲ့သွားဖို့စဉ်းစားနေတယ်လို့ FIFA ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောလိုက်ပါတယ်ဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲဟာကမ္ဘာဖလားနှစ်တရာပြည့်အခမ်းအနားလည်းဖြစ်တာကြောင့်နှစ်တရာပြည့်အမှတ်တရအထိမ်းအမှတ်ဖြစ်နေဒီကမ္ဘာဖလားတစ်ချိန်ကို64သင်းထိတိုးချဲ့သွားဖို့ FIFA ဘက်ကစဉ်းစားနေတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘက်ကဘောလုံးပွဲတွေဘက်မှာတော့လီဗာပူးကဆောင်းသမ်တန်ကို3-2နဲ့နိုင်ပြီးအာစနိုနဲ့မန်ယူတို့အကိုးစီတည်ကျသွားပါတယ်။ဒါကြောင့်ပရီးမီယာလိဂ်ပွဲပြီးဖို့10ပွဲလောက်ပဲလိုတော့တဲ့အချိန်မှာလီဗာပူးကတပွဲပိုကစားပြီးတော့15မှတ်အသာနဲ့ဥဆောင်နေပြီးတော့ချန်ပီယံဖြစ်ဖို့ပိုပြီးတော့အလားအလာခေါင်းသွားပါတယ်။စက်ထဲမှာပဲ Chelsea ကလက်စတာကို2-0မရှိ Nottingham Forest ကမန်စီးတီးကို2-0မရှိနဲ့နိုင်လာကြောင့် Nottingham Forest က51မှတ်နဲ့တတိယ Chelsea က49မှတ်နဲ့သရုပ်ထမန်စီးတီးက48မှတ်နဲ့အဆင့်5ဖြစ်သွားပါတယ်။ Forest ကမန်စီးတီးကိုဒီပွဲမှာနိုင်လိုက်တာကသူတို့အတွက်အရေးပါတဲ့နိုင်ပွဲလို့လည်းပြောရမှာဖြစ်ပါတယ်။ Northern Forest အသင်းဟာအခုလိုမန်စီးတီးကိုနိုင်ခဲ့တဲ့အပြင်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကလည်း Brighton လိုခက်မှမှကစားနိုင်တဲ့အသင်းမျိုးကို9-6ဂိုးမရှိနဲ့နိုင်ခဲ့တာပါ။ဆိုတော့ Forest အသင်းဟာငွေချင်းအရာအမြောက်များသုံးစွဲခြင်းမရှိဘဲ Premier League မှာအဆင့်3ကိုရောက်နေတာဘယ်လိုကြောင့်မှလဲ Forest အသင်းရဲ့ထူးခြားချက်တွေကဘာတွေပါလဲ။နာမည်ပသက်ပြီးတော့ Soccer Follow Channel အိတ်တာချုပ်ကိုကျော်မြွန့်ကိုမေးကြည့်ထားပါတယ်
။ဒီရောင်လေး Premier League မှာတော့ကြောင်း Northern Forest ဆိုတဲ့တပ်ပင်ကြီးကအတကယ်ကိုဇာတ်လိုက်ကျော်ကြီးပဲ။ဟို Brighton ကိုအသင်းကောင်းတစ်သင်းကို 7-0 နဲ့နိုင်လိုက်တယ်ဆိုတော့ဟောကြောင်းမယုံနိုင်ကြောင်းပေါ့ဗျာ။အခ Chris Wood ဆိုရင်တော့ hat-trick သွင်းယူပါတယ်။အတကယ်ကိုကြောင်းသူတို့ဘာလို့ကောင်းနေတာလဲလို့မေးရင်အကွေးလည်းပံ့ပိုးမှုအရန်ကောင်းတာဗျာ။အတူတူမတိုက်စစ်မှာဒါခရစ်စမုလောက်ပဲလောလောလလရှိရယ်ဒါတော့ဘာဗျာချန်ပီယံလိဝင်ခွင့်အတွက်ကိုတို့အချိန်တွေတော်တော်ကောင်းတော့တွေ့ရတယ်အဲ့တော့ဘာလဲဆိုတော့တို့ကကိုင်းလက်ပန်ဒီအပေးပုံအားရန်ကောင်းအတူရဲ့ကိုင်းလက်အန်ဒါဆန်တို့ဂေဝိုက်တို့ဒီအီလန်ကောင်တို့ရဲ့ပေးပုံမှုတွေကိုခရစ်စမုရဲ့တေချောင်းရဲ့အဆုံးသတ်မှုတွေနဲ့အတူတူတို့ကဟိုဂိုးတွေရနေတာပေါ့ဗျာအာတကယ်ကိုလည်းဟိုဘယ်လိုပြောမလဲဆိုတော့သူတို့အရှက်ရောက်ပဲရှုံးသွားတယ်ဟိုဘုံမကိုရှုံးသွားပြီးတော့မှဟိုဘရိုက်တန်ကိုပြန်ပြီးတော့အိမ်ခွင်းမှာပြန်လို့ထားနိုင်တယ်ဆိုတော့လေအသင်းကောင်းတစ်သင်းရဲ့ဇဲနဲ့ခလာပဲကြောင့်အဲသူတို့မှအားနည်းချက်မရှိဘူးလားဆိုတော့ရှိသူတို့ရဲ့အားနည်းချက်ကဘာလဲဆိုတော့အဓိကခုနကျွန်တော်ပြောသွားတဲ့တကားသမားတွေကတယောက်သုံးဖို့နှစ်ယောက်လောက်တော့နားကောင်းမယ်ဆိုတော့သူတို့တော့အားနည်းတော့မယ်ကြောင့်အကျန်တဲ့အပိုင်းကတိုက်စစ်ပိုင်းအားနည်းတော့လေနူနူဆန်တော့တိတယ်ကြီးပြနောက်တန်းမှာဂိုးသမောင်းလည်းကောင်းတယ်ပြဟိုဆဲဆိုလည်းတော်တော်ကောင်းတယ်နောက်တန်းမှာဆိုလည်းမီလန်ကိုဗစ်နဲ့ဒီမူရီလိုလိုကတကယ်ပူများဟိုတကယ်ကြောက်ဆောင်ကြီးအဲ့လိုကြောက်ဆောင်ကြီးတွေလည်းရှိနေဘလုံးဖြစ်လေလည်းအရင်ကောင်းတယ်သူတို့အဲ့တပွဲရှုံးပြွားရပြသူတို့ပြန်လို့ထနိုင်တာလေးရလေသူတို့ဇေယျလက္ခဏာအဲ့လူကာဆန်နဲ့အာဆန်နဲ့သူတို့ဇလိုက်ရှုံးသွားခဲ့ပြီမဲ့ဒီရည်မှာပရီးမီယာလိဂ်နဲ့ပွဲစားတဲ့သူတို့မရှုံးဘူးဆိုတော့မျိုးပြန်လုံးလဲစိတ်တက်လဲအရန်ကောင်းနေတယ်။အင်အားလဲအရန်ကောင်းနေတယ်။အဓိကဖွင့်လဲပတ်ဖို့
ချန်ပီယံမန်စီးတီးနီးပြဂေါ်ဒီယိုလာကတော့သူ့အသေးအနေနဲ့ဒီနှစ်မှာအဆင့်၄တွင်းဝင်ပြီးတော့လာမယ့်နှစ်ချန်ပီယံလိဂ်ဝင်ရင်ကိုပဲဒ ကသူတို့အတွက်ဒီဘောလုံးစားဒီမှာအောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်မန်ချက်စတာယူနိုက်တက်တင်ကတော့ပရိသတ်တသိန်းဆက်တဲ့ဘောလုံးကွင်းအစ်စ်ကြီးကိုတိဆောက်သွားမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့ဘီလီယံနယ်တထည်ကြီးဆာဂျင်ရက်ကလစ်မနစ်ကစပြီးတော့အသင်းရဲ့ဘူးတွဲပိုင်ရှင်အစ်စ်ဖြစ်လာချိန်ကစပြီးတော့ကွင်းသစ်တိဆောက်ဖို့အစီအစဉ်ကသူ့ရဲ့ဦးစားပေးတွေကတခုဖြစ်ပြီးတော့ဒီကွင်းသစ်ကြီးကိုတော့လက်ရှိရှိနေတဲ့ Old Trafford ကွင်းဘေးနားမှာပဲတိဆောက်သွားမှာဖြစ်တယ်လို့ပြောပါတယ်။ဗြိတိန်စတာလင်ပေါင်း1ဘီလီယံကုန်ကြမဲ့ဒီကွင်းသစ်ကြီးကိုတော့ဗြိတိန်နိုင်ငံရဲ့ဗီဒုကာပညာရှင်နော်မန်ဖော့စတာကဒီဇိုင်းရေးဆွဲတာဖြစ်ပါတယ်။မယူသင်းရဲ့အမှုဆောင်အရာရှိချုပ်အိုမာဘရာဒါကတော့ကျွန်တော်ကလပ်အသင်းရဲ့ရည်ရှိရည်မှန်းချက်ကကမ္ဘာအကောင်းဆုံးကွင်းကြီးမှာကစားမဲ့ကမ္ဘာအကောင်းဆုံးဘောလုံးသင်းကိုရဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင်မယူအသင်းရဲ့ကံလွယ်နီးပြကြီးစာအဲလက်ဆာဂူဆန်ကလည်းအသင်းအနေနဲ့အနာဂတ်နဲ့ကိုက်ညီပြီးတော့သမိုင်းသစ်တွေရေးထိုးနိုင်မဲ့ကွင်းသစ်ကြီးတည်ဆောက်မဲ့အခွင့်အရေးကိုရရတဲ့နဲ့တတိရှိအမိရဖန်ဆုပ်ဖို့ပြောလိုက်ပါတယ်။လက်ရှိမှာတော့လန်ဒန်မြို့ကဝမ်ဘလေးကွင်းကြီးကပရိသတ်9000နဲ့ဗြိတိန်နိုင်ငံမှာအကြီးဆုံးအကစားကွင်းဖြစ်ပြီးတော့မယူသင်းရဲ့ဒီကွင်းသစ်ကြီးပြီးသွားခဲ့မယ်ဆိုရင်တော့ဒါဟာဗြိတိန်နိုင်ငံမှာပရိသတ်အများဆုံးဆန်းတဲ့အကြီးဆုံးအကစားကွင်းကြီးဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
American သမ္မတ Donald Trump က2026ကမ္ဘာဖလားဘောလုံးပွဲဟာအကြီးဆုံးကမ္ဘာဖလားဘောလုံးပွဲဖြစ်မယ်လို့ပြောခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကလည်း2030ကမ္ဘာဖလားမှာတော့ပြိုင်ပွဲဝင်အသင်းအရေးအတွက်တိုးချဲ့သွားဖို့စဉ်းစားနေတာစတဲ့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးပေးထားတာကိုနားဆင်ကြကြရတာပါဒီနေ့အတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုစုံမူကျော်ကတင်ဆက်ပေးပါအောင်မရှင်
G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံသားရဲ့ဝန်ကြီးတွေကနေဒါနိုင်ငံကွီဘက်မှာတွေ့ဆုံဖို့ရှိပါတယ်ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်တဲ့ဆင့်နဲ့ပတ်သက်လို့ဆွေးနွေးမှာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးရဲအကူအညီနဲ့ထောက်လန်းရေးအချက်အလက်တွေပြန်ပေးနေတယ်လို့နှစ်နိုင်ငံခေါင်းဆောင်တွေ sorry Arabia ဂျဒါမှာတွေ့ဆုံဆွေးနွေးပြီးG7 အဖွဲ့ဆွေးနွေးပွဲကျင်းပဖို့အခုလိုဖြစ်လာခဲ့တာဖြစ်ပါတယ်။မတ်လ17ရက်နေ့မှာအမေရိကန်နဲ့ယူကရိန်း၈နာရီကြာဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အဆိုပြုတဲ့အပြစ်ကတ်ရစဲရေးကိုလက်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတန်နဲ့တန်မနီအလူမီနီယံသွင်းကုန်တွေအပေါ်မတ်လ17ရက်နေ့ကစလို့25ရာခိုင်နှုန်းအခွန်ကိုတိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့ပေါ်အစောပိုင်းကတင်သွင်းကင်းလုတ်ခွင့်ပေးထားတဲ့အစီအစဉ်ကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီးဗြိတိန်၊ကနေဒါ၊ဂျပန်၊မက္ကဆီကို၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂတို့အပေါ်အခွန်တိုးမြှင့်ကောက်ခံလိုက်တာဖြစ်ပါတယ်။ဥရောပသမဂ္ဂကလက်တော့ပြတဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုးအပေါ်အခွန်တိုးကောက်မယ်လို့ဒီကနေ့ပဲကြေညာပါတယ်။အမေရိကန်ပြည်ထောင်စုပညာရေးဝန်ကြီးဌာနအနေနဲ့သူ့ရဲ့ဝန်ထမ်း1300ကျော်ကိုအလုတ်ကနေထုတ်ပယ်သွားမယ်လို့အင်ကာနေတုန်းကကြေညာပါတယ်။ဒါဟာဝန်ထမ်း4100လောက်ရှိတဲ့ပညာရေးဝန်ကြီးဌာနရဲ့ထက်ဝက်နီးပါးလောက်ကိုရှော့ချမဲ့အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ပညာရေးဝန်ကြီးစီးနိတ်လွတ်တော်အမတ်ကအတည်ပြုပြီးတဲ့နောက်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကလေးကဝန်ထမ်းတွေရှော့ချမဲ့အကြောင်းအတည်ပြုခဲ့ပါတယ်။ဒါအပြင်ဝါရှင်တန် DC မှာရှိတဲ့ပညာရေးဝန်ကြီးဌာနရုံးနဲ့ဒေတာအသီးသီးမှာရှော့ရတဲ့ရုံးတွေကိုဒီကနေ့ပိတ်ထားမှာဖြစ်တဲ့အကြောင်းကြာတာပရင်းနေ့ပြန်မဖွင့်ခင်အထိရုံးနယ်ကိုဝင်ဝဲမပြုတဲ့အကြောင်းမနေ့ကကြေညာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်ယာယီအစိုးရအကြံပေးမိုဟာမက်ယူနစ်နဲ့အတူမတ်လ14ရက်နေ့တောက်ကြနေ့မှာခေါက်ပစားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားမှဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာကမ်ဘောဒီးယားလာအိုနဲ့အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းအလုပ်သမားတွေဧပြီ1ရက်ကနေ15ရက်အတွင်းတကြံကာလသက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်တဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့် Visa Re-entry Permit ထုစရာမလိုဘူးလို့ထိုင်းအလုပ်သမားဝန်ကြီးဌာနကမနေ့ကမတ်လ17ရက်နေ့မှာကြေညာခဲ့ပါတယ်ခင်ဗျာ
ဗိုလ်တုံးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲတော်တာရှင်များရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Cider Hunter တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းကိုလည်းဆက်သွယ်နိုင်ပါတယ်တော်တာရှင်များနေတကွမြန်မာပြည်သူပြည်သားများအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အိတ်ဆက်အားယူနိုင်ကြပါစေရှင်
This program has